Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များခင်ဗျာ2024ခုနှစ်နိုဝင်ဘာလ26ရက်အင်္ဂါနေ့ညပိုင်းပြည်မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီခင်ဗျာမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ19 kHz 15953 လိုင်းနိုမီတာ25 kHz 17803လိုင်းနိုမီတာ30 kHz 9963တို့အပြင်စနေတနင်္ဂနွေတွေမှာလိုင်းနိုမီတာ190 kHz 1505တို့ကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ကျွန်တော်တို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းအချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်မှုဖြစ်ကျွန်တော်ဇောင်းဝလိုင်းကဆောင်ရွက်ပေးမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့အတူပဲတင်ပြပေးမှာပါသတင်းနေ့ထဲမှာဆိုလို့ရှိရင်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသမ္မတဖြစ်လာတဲ့ပထမအဦးဆုံးနေ့မှာပဲမက္ကဆီကိုကနေဒါနဲ့တရုတ်နိုင်ငံတွေကိုတွင်းကုန်အတိုးနှုံတိုးမြင့်သွားမယ်လို့ပြောဆိုလိုက်ပါတယ်အစ္စရေးအနေနဲ့နောက်ထပ်တောင်းဆိုမှုတွေမလုပ်နိုင်ပဲဟစ်ဘိုလာတွေနဲ့ချက်ချင်းအပြစ်ရပါလို့ဥရောပနိုင်ငံကြီးရာမူဝါဒအကြီးအကဲဂျိုးဆက်ဘိုရဲကပြောဆိုလိုက်ပါတယ်မြန်မာငြိမ်းချမ်းရေးနဲ့တရုတ်နယ်စပ်တည်ငြိမ်ရေးအတွက်တရုတ်ကအကူအညီပေးသွားမယ်လို့ပြောပါတယ်မြန်မာနိုင်ငံဘက်ကလာတဲ့မူရစ်စီဝါတွေအိန္ဒိယကကပ်ပလီပင်လယ်ထဲမှာအများအပြားဖမ်းမိပါတယ်အဲ့ဒီသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာသတင်းတွေကြီးညာပြီးနားဆင်ကြရမယ်အထက်မှာဆိုရင်တော့မန္တလေးတိုင်းမတရားမြို့မှာစစ်ကောင်စီကနေမီရှင်းလင်းရေးတွေလုပ်နေတဲ့အတွက်တိုက်ပွဲတွေပြင်းထန်နေပါတယ်
ဒီကတော့မရရမျိုးနယ်နဲ့သပိတ်ချင်းမျိုးနယ်တွေမှာတိုက်ပွဲတွေခက်ဆစ်ဆစ်ပြန်ဖြစ်ပွားလာတာဖြစ်တဲ့အတွက်ပေါ့နော်ဒီကလန်တလန်လာခီးသာပြည်သူတွေရဲ့လုံခြုံရေးအခြေအနေကကျွန်တော်တို့ဒီလမ်းတွေကိုကန့်သတ်ပေးပင်တာဖြစ်ပါရဲ့
ဒီအကြောင်းသတင်းပေးပို့ချက်အပြည့်အစုံပြင်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေကင်းပြည်နယ်ကော့ကရစ်မြို့နီးတိုက်ပွဲအကြောင်းနဲ့တရုတ်မြန်မာနယ်စပ်ဂိတ်တချို့မှာကွန်ပစ္စည်းတွေအကန့်အသတ်နဲ့တည်ယူခွင့်ပြုထားတာစတဲ့သတင်းပေးပို့ချက်တွေနားဆင်ကြပါမယ်အဲ့နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြပေးသွားမှာပါဒါလေးမတင်ဆက်ခင်မှာတော့အခုအရင်ဆုံးနောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုစော်မိုးကျော်နဲ့ကျွန်တော်ဇော်ဝင်းလိုင်းတို့ကတင်ပြပေးကြမှာပါခင်ဗျာ
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသမ္မတအဖြစ်တောင်းယူတဲ့ပထမအဦးဆုံးနေ့မှာပဲအင်ဂျီချင်းမက္ဆီကိုနဲ့ကနေဒါနိုင်ငံတွေကတွင်းကုန်တွေကိုအခွန်25ရာခိုင်နှုန်းတိုးကောက်ခံပြီးတရုတ်နိုင်ငံကကကုန်ပစ္စည်းတွေကိုတော့နောက်ထပ်10ရာခိုင်နှုန်းတိုးကောက်မယ်လို့ပြောဆိုလိုက်ပါတယ်သမ္မတအသည့်အဖြစ်ကျန်းစစ်သားဂျင်းဆူတာဝန်ယူမဲ့ဇန်နဝါရီလ20ရက်နေ့မှာလက်လွတ်စပယ်ဖွင့်ထားတဲ့မက္ကဆီကိုနဲ့ကနေဒါနယ်စပ်တွေကနေဝင်လာတဲ့ကုန်ပစ္စည်းတွေကို25ရာခိုင်နှုန်းအခွန်တိုးကောက်ဖို့သမ္မတအမိန့်ကိုလက်မှတ်ထိုးထုတ်ပြန်မယ်လို့သူ့ရဲ့ကိုယ်ပိုင် Truth လူမှုကွန်ရက်ကမနေ့ကပဲပြောဆိုပါတယ်။မွေးစေဝါမှောက်ခုံမှုတွေအထူးသဖြင့်တော့ Fentanyl မျိုးရည်စေဝါဥပဒေမဲ့တင်သွင်းမှုတွေနဲ့ရွှေပြောင်းဝင်ရောက်သူတွေတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်နေတာတွေကိုထိတ်ကျုံနိုင်တဲ့အထိအခွန်တွေတိုးကောက်သွားမယ်လို့သူကပြောပါတယ်။မက္ကဆီကိုနိုင်ငံကနေတဆင့်အမေရိကန်ကိုမွေးစေဝါတွေဝင်ရောက်နေတာကိုထိန်းချုပ်ဖို့တရုတ်နိုင်ငံကလုံလောက်တဲ့အရေးယူဆောင်ရွက်မှုတွေမလုပ်ဘူးလို့လည်းရွေးကောက်ခံသမ္မတထရန့်ကဆွဆွဲပါတယ်။တရုတ်နိုင်ငံကတားဆီးမှုတွေမလုပ်မချင်းသွင်းကုန်တွေကိုနောက်ထပ်ဆရာခိုင်နှုန်းတိုးကောက်ခံသွားမယ်လို့ပြောပါတယ်။တရုတ်နိုင်ငံကိုကုန်သွယ်ဖယ်ကောင်းနိုင်ငံအဖြစ်သတ်မှတ်ထားတာကိုရိုက်ဆန်းပြီးခဲ့တဲ့ပထမတစ်ချိန်သမ္မတသက်တမ်းတုန်းကတိုးမြစ်ကောက်ခံခဲ့ဘူးတာတဲ့ပိုများတဲ့သွင်းကုန်အခွန်60ခိုင်နှုန်းအထိတိုးကောက်ခံမယ်လို့ရွေးကောက်ခံသမ္မတထရန့်ကပြောဆိုထားပါတယ်။
အစ္စရေးနဲ့နောက်ထပ်ဒီခါမှာအစ္စရေးအနေနဲ့နောက်ထပ်အကြောင်းပြချက်တွေလုပ်မနေဘဲလက်ဗနွန်အခြေစိုက်ဟက်ဇ်ဘောလာအဖွဲ့နဲ့အပြစ်ခတ်ရစဲရေးသဘောတူဖို့ဥရောပသမ္မတနိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရဲကဒီကနေ့အင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်အစ္စရေးလက်ဗနွန်နယ်စပ်တစ်လျှောက်လအပေါင်းအတော်ကြာပြီဖြစ်တဲ့တိုက်ပွဲတွေကြောင့်ဥယင်စွန့်ခွာထွက်ပြေးနေရတဲ့အရသားတွေကိုအပြစ်ခတ်ရစဲရေးဟာမရှိမဖြစ်လိုအပ်နေတယ်လို့ဂျိုးဆက်ဘိုရဲကအီတလီမှာကျင်းပတဲ့ G7 နိုင်ငံခြားရေးဝန်ကြီးအစည်းအဝေးမတိုင်ခင်သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုအနေနဲ့တခြားတောင်းဆိုချက်တွေထပ်လုပ်မနေဘဲအပြစ်ရဖို့ဒီကနေ့ပဲသဘောတူလိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းနဲ့ပြစ်ခတ်တိုက်ခိုက်နေတာတွေနဲ့တပ်ဖြတ်နေတာတွေကိုချက်ချင်းရပ်ပြီးငြိမ်းချမ်းရေးအတွက်စတင်စဉ်းစားပေးကြပါစို့လို့ဂျိုးဆက်ဘိုရဲကပြောပါတယ်။အစ္စရေးနဲ့ဟက်ဇ်ဘောလာကြားအမေရိကန်ပြည်ထောင်စုကဂျားဝင်ညှိနှိုင်းပေးနေပြီးအပြစ်ခတ်ရစဲရေးဖြစ်ဖို့မျှော်လင့်ရကြောင်းတင်းလင်းလာနေကပြောဆိုပါတယ်။အမေရိကန်အထူးကိုယ်စားလှယ် Amos Hochstein ဟာပြီးခဲ့တဲ့ရက်ပိုင်းတွေကလက်ဗနွန်တာဝန်ရှိသူတွေနဲ့ရောအစ္စရေးတာဝန်ရှိသူတွေနဲ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်ခင်ဗျာ။
ရုရှားရဲ့ညဘက်တိုက်ခတ်မှုအတွင်းအသုံးပြုခဲ့တဲ့ drone 86စင်းကိုဂျာပြတ်ပစ်ချနိုင်ခဲ့ကြောင်းယူကရိန်းစစ်တပ်ကဒီကနေ့ပဲပြောပါတယ်။နိုင်ငံတကာအများအပြားကိုတိုက်ခိုက်ခံရမှုအတွင်းအရေးကြီးတဲ့အခြေခံအဆောက်အုံတချို့ထိခိုက်ပျက်စီးခဲ့တယ်လို့လည်းပြောဆိုပါတယ်။ drone 188စင်း၊မစ်ဆိုင်းဒုံး၄စင်း ရုရှားကတိုက်ခိုက်ခဲ့ရမှာယူကရိန်းနိုင်ငံနေရာအတော်များများကအစာအုပ်တွေကိုထိမှန်ပျက်စီးခဲ့တယ်လို့လည်းယူကရိန်းလေတပ်ကပြောဆိုပါရတယ်။ဒနီးပါပက်ထရစ်ဒေသကအုပ်ချုပ်ရေးမှူးကတော့နီကိုပယ်မြို့အချက်အလက်အချက်အချာကျတဲ့နေရာတွေကိုဒရုန်းထိမှန်ခဲ့ကြောင်း Telegram လူမှုကွန်ရက်မှာပြောထားပါရတယ်။ဒီချိန်ထဲမှာပဲယူကရိန်းကပစ်ခတ်ခဲ့တဲ့ဒရုန်း39စင်းကိုဂျာဘက်ပစ်ချခဲ့ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းပြောပါရတယ်။ယူကရိန်းဒရုန်းအများစုကိုRostov ဒေသကိုပစ်ခဲ့ပြီးကျန်ခဲ့တဲ့ drone တွေကိုတော့ Bransk, Belgorod, Kharkiv, Aro, Voronezh နဲ့ရုရှားသိမ်းပိတ်ထားတဲ့ Crimea ဒေသတွေကိုပစ်ခဲ့တယ်လို့ပြောဆိုပါတယ်။ဒေသခံတာဝန်ရှိသူတွေကတော့တိုက်ခိုက်မှုကြောင့်သေချာထိခိုက်တာမရှိဘူးလို့ Telegram မှာပြောဆိုပါတယ
်။ Taiwan ရေလက်ကြားမှာ American ရေတပ်ကင်းထောက်လေယာဉ်တစ်စင်းပြန်တန်းခဲ့တဲ့အပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပြီးရေလက်ကြားမှာစောင့်ကြည့်ဖို့ရေတပ်သင်္ဘောတွေနဲ့စစ်လေယာဉ်တွေချထားလိုက်တဲ့အကြောင်းတရုတ်နိုင်ငံကဒီကနေ့အင်္ဂါနေ့မှာပဲပြောဆိုလိုက်ပါတယ်။တရုတ်နဲ့ Taiwan ကျွန်းအကြားမှာရှိတဲ့ရေလက်ကြားကို American ပြည်ထောင်စုနဲ့ Taiwan ကနိုင်ငံတကာရေပိုင်နဲ့အဖြစ်သတ်မှတ်ထားပြီးနိုင်ငံတကာသင်္ဘောတွေနဲ့လေယာဉ်တွေလွတ်လပ်စွာဝင်ထွက်သွားလာခွင့်ရှိတယ်လို့ပြောဆိုထားပါတယ်။တရုတ်နိုင်ငံကတော့ Taiwan ကျွန်းဟာသူ့ရဲ့အချုပ်အခြာပိုင်နယ်မြေလို့ကြွေးကြော်ထားပြီးထိုင်ဝမ်ရေလက်ကြားဟာလည်းသူ့အုပ်ချုပ်မှုအောက်မှာရှိတယ်လို့ပြောဆိုထားပါတယ်။အမေရိကန်စစ်သည်မော်တွေနဲ့စစ်လေယာဉ်တွေဟာအနည်းဆုံးတစ်လတစ်ကြိမ်ထိုင်ဝမ်ရေလက်ကြားကိုဖြတ်တန်းလိမ့်ရှိပြီးတော့တရုတ်ကတော့အမဲလို့ဒေါသတကြီးနဲ့ကန့်ကွက်လိမ့်ရှိပါတယ်။အမေရိကန်ပြည်ထောင်စုအမတ်9ရေတပ်အုပ်စုကတော့ P8A Poseidon အမျိုးအစားကင်းထောက်လေယာဉ်ဟာထိုင်ဝမ်နိုင်ငံတကာရေလက်ကြားကိုကင်းထောက်ပြန်တန်းခဲ့တယ်လို့ပြောဆိုထားပြီးဒါဟာအင်ဒိုပစိဖိတ်ဒေသရဲ့လွတ်လပ်ပွင့်လွှင်းမှုအတွက်အမေရိကန်ရဲ့ခိုင်မာတဲ့ဆုံးဖြတ်ချက်ကိုဖော်ပြထားတာဖြစ်တယ်လို့ပြောဆိုပါရခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ19.2 kHz 15.53ည19.25 kHz 11.83ည19.32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးအထူးသဖြင့်တရုတ်နိုင်ငံနဲ့နယ်စပ်ဒေသတွေမှာတည်ငြိမ်ရေးအစွမ်းကုန်အားပေးသွားမယ်လို့တရုတ်နိုင်ငံဂျာယေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုလိုက်ပါတယ်
作为友好邻邦，中方一直高度关注缅甸和缅北局势的发展。
印尼政府比达说，缅甸人的苗班地大，而且印尼的巴德鲁土苏人比人家对西伯利亚的大国开马三年马嘞。မြန်မာနိုင်ငံမှာအခြေအနေတွေအများဆုံးပုံမှန်အတိုင်းပြန်ပြေးပြီးအေးစေးတည်ငြိမ်လာဖို့မျှော်လင့်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကပဋိပက္ခတွေခြုံငိမ့်သွားအောင်ဆက်ဆိုင်သူတွေအားလုံးအနေနဲ့တွဲဆုံဆွေးနွေးအဖြေရှာကြဖို့အခြေအနေတွေအေးစေးတည်ငြိမ်လာအောင်ပူးပေါင်းဆောင်ရွက်ကြဖို့ကိုလည်းတိုက်တွန်းပါတယ်ဒါအပြင်ဒေတာတွင်ငြိမ်းချမ်းရရှိအောင်ဆောင်ရွက်တဲ့လုပ်ငန်းစဉ်တွေကိုတရုတ်နိုင်ငံကအစွမ်းကိုကူညီအားပေးမှာပါလို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကဒီကနေ့ကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မြန်မာပြည်မြောက်ပိုင်းမှာစစ်ကောင်စီနဲ့အပြင်းထန်တိုက်ခိုက်နေတဲ့ညီနောင်သုံးဘွယ်တဲက TNLA တအားမျိုးသားလွမြောက်ရေးတပ်မတော်ကအပြစ်ခတ်ရစဲရေးစစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးဖို့အသင့်ရှိကြောင်းမနေ့ကကြေညာတဲ့စတောင်ထုတ်ပြန်ပြီးတရုတ်နိုင်ငံသားရေးဝန်ကြီးဌာနကလည်းအခုလိုပြောဆိုတာပါတရုတ်နိုင်ငံနဲ့နယ်စပ်ချင်းအနီးအခြေစိုက်လှုပ်ရှားနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုစစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့တရုတ်ကဖိအားပေးနေချိန်မှာပဲ TNLA ရဲ့ထုတ်ပြန်ချက်ထွက်ပေါ်လာတာပါ
တိုက်ပွဲတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံဘက်ကနေတရားမဝင်တည်ဆောင်လာတဲ့မက်သမ်ဖက်ဒမင်မူရီစီ5.5 ton ကိုအိန္ဒိယကမ်းခြေဆောင်တပ်ကအင်္ဂါနေ့ကဖမ်းဆီးမိခဲ့ပြီးဒါဟာပမာဏအများဆုံးဖမ်းဆီးမိတာဖြစ်တယ်လို့အိန္ဒိယအာဏာပိုင်တွေကထုတ်ဖော်ကြေညာပါတယ်။အိန္ဒိယကမ်းခြေဆောင်တပ်ကလေကြောင်းကနေထောက်လန်းတာမှာမတင်ကားပေါ်ရငါးဖမ်းလေတစီမြန်မာနဲ့အိန္ဒိယရေပိုင်နဲ့အဆက်မှာတွေ့ရှိခဲ့ရတဲ့အတွက်တင်းငွေတွေမနေ့ပိုင်းအစောပိုင်းကကမ်းခြေဆောင်တင်ဘောတစီကိုဆေးလွှတ်ထားကြတာဖြစ်တယ်လို့အိန္ဒိယကမ်းခြေဆောင်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံသား6ဦးလိုက်ပါလာတဲ့ဒီငါးဖမ်းဆက်လေကိုအိန္ဒိယရေပိုင်နဲ့အတွင်ဝင်ရောက်လာစဉ်ဖမ်းဆီးခဲ့တာဖြစ်ပြီးဆက်လေပေါ်တရားမဝင်မူရစီ9500กิโลกรัมကိုဖမ်းဆီးမိခဲ့တယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်ဖမ်းမိတဲ့ငါးဖမ်းဆက်လေးကိုတော့အိန္ဒိယရေတပ်စခန်းကိုခေါ်ဆောင်သွားခဲ့ပါတယ်မွေးစေဝါထုတ်လုပ်သူတွေဟာတရုတ်နဲ့ထိုင်းကိုဖြတ်ပြီးကုန်းလန့်ကနေတည်ဆောင်လာမှာလုံခြုံရေးတင်းကျပ်လာမှုကြောင့်ရေချောင်းကနေပြောင်းလဲတည်ယူလာတာတွေများနေပါတယ်ကုလသမဂ္ဂမွေးစေဝါနဲ့ရာဇဝတ်မှုစောင့်ကြည့်ရေးယုံ UNODC ရဲ့စီးရင်နေရ2023ခုနှစ်အတွင်းအရှိအာရှနဲ့အရှိတောင်အာရှအတွင်းမွေးစေဝါတန်ချိန်190ကျော်ဖမ်းဆီးမိခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမျိုးပါကစ္စတန်နိုင်ငံမျိုးတော်အစ္စလာမဘတ်အပြင်ဘက်နားမှာမနေ့ကလုံခြုံရေးတပ်ဖွဲ့တွေနဲ့ထောင်သွင်းချင်းချခံထားရတဲ့ဝင်ကြီးချုပ်ဟောင်းအမရာခန်ထောက်ခံသူတွေအကြားထိတ်တိုက်ရင်ဆိုင်တို့ပြီးတော့အထီးကရုံဖြစ်ပွားခဲ့လို့လုံခြုံရေးတပ်ဖွဲ့ဝင်၄ဦးရဲ့အရာရှိ2ဦးထက်မနေ့သေဆုံးခဲ့ပါတယ်။ဝင်ကြီးချုပ်ဟောင်းခန်ရဲ့ PTI ပါတီကိုထောက်ခံသူတွေကသူတို့လူလားချက်တွေအတွက်မြို့တော်အတွင်းဝင်ရောက်ပြီးထိုင်တပိတ်ဆင်နွှဲဖို့ကြိုးပမ်းရမှာအခုလို့အချမ်းပဲပဋိပက္ခတွေဖြစ်ခဲ့တာပါမျိုးတော်အပြင်ဘက်သားကိုရောက်တဲ့အခါမှာရဲတွေကကြီးအစ်စ်တွေနဲ့ပြစ်ခတ်ခဲ့တယ်လို့ PTI ပါတီရဲ့ပါတီကဆွဆွဲပါတယ်ဒီနေနေမှုတွင်လူသားစဉ်နဲ့ခြေဒဏ်ရာရရှိခဲ့တယ်လို့ PTI ဘက်ကပြောဆိုပါတယ်ဝန်ကြီးချုပ်အောင်ခန်းနဲ့အခြားဒါစင်နဲ့ခြေတဲ့ပါတီဝင်တွေကိုတရားရုံးမတင်ပဲထိမ့်သိမ်းထားတဲ့ဟုတ်ထားတာကိုအဆုံးသတ်ဖို့တောင်းဆိုတဲ့လှုပ်ရှားမှုကို PTI ပါတီကတနင်္ဂနွေနေ့မှာစတင်ခဲ့ပြီးအခုလိုစံတာပြမှုတွေနဲ့လုံခြုံရေးရဲတပ်ဖွဲ့တွေနဲ့အထီးကရုံးဖြစ်တာတွေဖြစ်ခဲ့ပါတယ်ပါကစ္စတန်ဝန်ကြီးချုပ်ရှီဘတ်ရှရစ်ကတော့ငြိမ်းချမ်းတဲ့စံတာပြပွဲမဟုတ်ဘဲအဆုံးရောက်သူတွေလို့ကြေညာချက်မှာပြောဆိုပါတယ
်အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းမှာလျှက်တပြည့်ရေကြီးတာကြောင့်တောင်ဆောင်တစ်လျှောက်မြေပြိုပြီးလူနေအိမ်တွေကိုဖုံးလွှမ်းသွားပါတယ်လက်ရှိမှာတော့ကစားလှုပ်သားတွေဟာရုပ်အလောင်း20ကိုရှာဖွေတွေ့ရှိခဲ့ပြီးပျောက်ဆုံးနေတဲ့တခြားရွာသား2ဦးကိုလည်းဆက်လက်ရှာဖွေနေတယ်လို့အာဏာပိုင်တွေကဒီကနေ့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်မှာမိုးတဲထန်စွာရွာသွန်းခဲ့တာကြောင့်တောတောင်ထူထပ်တဲ့မြောက်ပိုင်းဆူမထရာပြည်နယ်မှာမြေရေရှမ်းပြည်လူနေအိမ်တွေဆက်ခင်းနေမျောပါတိုက်စားသွားပါတယ်။ကာရိုရီဂျန်စီဒေသမှာတော့မနေ့ကတည်ဆုံသူ4ဦးရဲ့ရုပ်အလောင်းကိုရှာဖွေတွေ့ရှိခဲ့တာကြောင့်ဒီကနေ့နဲ့ဆိုရင်စုစုပေါင်းအလောင်း10လောင်းရှာတွေ့ခဲ့တယ်လို့အင်ဒိုနီးရှားသဘာဝဘေးဒဏ်စီမံခန့်ခွဲရေးအေဂျင်စီပြောခွင့်ရအဗ်ဒူမူဟာရီကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ဒယ်လီစာတန်းမှာလျှက်တပြည့်ရေကြီးတာကြောင့်လေးဦးသေဆုံးပြီးရေစီးနဲ့မျောပါလာသူ2ဦးကိုကယ်ဆယ်ရေးဝန်ထမ်းတွေကလိုက်လံရှာဖွေနေကြပါတယ်ကျွန်းစုပေါင်း 18,000 လောက်ရှိပြီးတောင်ကျတောင်ကြားတွေမှာတန်းနဲ့ချီနေထိုင်ကြတဲ့အင်ဒိုနီးရှားမှာမိုးရသည့်ကာလအောက်တိုဘာကနေမတ်လအတွင်းမကြာခဏရေကြီးမြေပြိုမှုတွေဖြစ်လေရှိပါတယ်ခင်ဗျာအဆုံးရရှိထားတဲ့သတင်းတွေကိုကိုစောမိုးကျော်နဲ့အတူတင်ပြပေးကြတာပါခင်ဗျာ။ဗီအမေရိကန်အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပြပွဲချက်တွေကိုဇက်တိုက်တင်ပြပေးသွားတော့မှာမို့ပထမဦးဆုံးတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အတွင်းကနောက်ဆုံးအခြေအနေကိုပြောပြချင်ပါတယ်။စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တရှိတဲ့အမ်းမြို့နယ်မှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုကြေးရွာတချို့မိလောင်ပျက်စီးတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။အမ်းမြို့ကိုစစ်အင်အားဖြည့်တဲ့စစ်ကောင်စီတပ်ဖွဲ့ကိုAA အာရခတပ်တော်နဲ့ပူးပေါင်းတပ်ဖွဲ့တွေကကြားပြတိုက်ခိုက်နေတာကြောင့်ဒီရက်ပိုင်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်ကစီးရဲတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုဝင်းခန့်မောင်ကတင်ပြပေးမှာပါခင်ဗျာ
ရခိုင်ပြည်နယ်လယ်ပိုင်းအမ်းမြုံနယ်ကိုအာရခတပ်တော် AA ဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာလာနဲ့ချီရှိနေပြီးနှစ်ဖက်တိုက်ပွဲတွေဒီကနေ့ပြင်းထန်နေစေဖြစ်ပါတယ်လက်ရှိမှာတော့စစ်ကောင်စီရဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်နာပါခကိုအေဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေသလိုစစ်ကောင်စီဘက်ကလည်းလေကြောင်းကနေပြင်းထန်ခုခံနေတယ်လို့အန်ဒေတာကတူကပြောပါရယ
်ဂျပန်တားနိုင်စီအာတီကလေးစီဝိုင်းဒွေးနိုင်စီနဲ့ဒါဆောက်ပိုက်နေတော့တယ်အာထန်တာဆိုတော့ဘဲဘုံကနေပြီးနေနဂီဒီနဲ့လာနေတော့အာနေနဂီဒီနဲ့ဝန်လာမိဘလုံးထုတ်ချက်ချင်လာမယ်ဆက်တင်ရတဲ့တော့မှအနိကကွာလို့သိရလေ
အာခတ်တတော်အေအေအနေနဲ့အမ်းမျိုးပေါ်ကစစ်ကောင်စီတပ်စခန်း၈ခုကိုသိမ်းပိုက်ထားပြီးကျန်တဲ့တပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်တယ်လို့ပြီးခဲ့တဲ့နိုဝင်ဘာ13ရက်အေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမှာတော့အာရခတပ်တော်အေဘက်ကအမ်းမြို့နယ်တွင်ပိတ်မိနေတဲ့ဒေသခံပြည်သူတွေနဲ့စစ်ပေးဒုက္ခသည်တွေကိုကယ်ထုတ်နေတယ်လို့လည်းအမ်းဒေသခံကဆက်ပြောပါတယ်။
ကျားလာတဲ့ကြတော့အမေမကတော့ဒီခန်းဒီကတော့မဟင်းတလားဆိုင်လို့ပါလေ။ရခိုင်တပ်ကအုံလုံးထင်းချုံတော့ရေဆိုနေတော့မတော်ဟင်းပါလေ။ဖင်းရေဆုံးတဲ့ခါမှာတိုက်ထန်တဲ့ချက်ကိုဝိုင်းပြီးကရခိုင်တပ်ကလေးတစ်လေးပဲနေပြီးကနဲနောက်ကင်းနေရောနဲနောက်ငယ်ရောဒါချော့ပိုက်နေဆိုတဲ့ခါမှာတော့တိုက်ထန်တဲ့ချက်တခုပဲဟင်းရေလို့ပြောလို့ရပါလေ။ကျန်တဲ့နေရာကဟင်းရေတော့မရအရာဝါနဲ့နောက်ပြီးကဒီစခန်းဒီမှာအတိထားအနေထားနဲ့ရှိကူကထောရေပုံမျိုးတိလောက်ပဲဟင်းပါပေါ့လေ။အမေကခိုင်တပ်ကထင်းချုံလုံးကနဲဗီဒူတိထိထားမလို့ရလေနော်။ဒီနေ့ကျတော့တိုက်ပြီးဆုံးတဲ့မျိုးအမြောက်မြောက်ခင်ထုံနေလို့
ဒါအပြင်အမ်းမြို့နယ်တွင်းကအမ်ဘဒန်လမ်းမှာလဲမကွေးဘက်ကနေစစ်ကူလာတဲ့စစ်ကောင်စီစစ်ကြောင်းကိုအေအေနဲ့ပူးပေါင်းတပ်တွေကကြားဖြတ်တိုက်ခိုက်နေတာကြောင့်ဒီအပိုင်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့စီးရဲစောင့်ကြည့်သူတွေကပြောဆိုကြပါတယ်။တိုက်ပွဲပြင်းထန်နေတဲ့အမ်ဘဒန်လမ်းတစ်လျှောက်ကကျေးရွာချို့လဲမိလောင်ပျက်စီးသွားတာရှိသလိုကွာမြို့နယ်တွင်းကကင်းပုံကျေးရွာကိုလဲစစ်ကောင်စီလေကြောင်းကပုံကျဲခဲ့တာကြောင့်နေအိမ်တွေဖုံးကြီးကျောင်းတွေမိလောင်ပျက်စီးသွားတယ်လို့ရခိုင်စီးရဲစောင့်ကြည့်နေသူတွေကပြောပါတယ်။ရခိုင်ပြည်နယ်ကမောင်နှောကွတောင်ကုတ်စတဲ့မြို့နယ်တွေမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကို အေဘက်ကထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်တာကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါ။ဒါပေမဲ့လည်းရခိုင်ပြည်နယ်မှာဖုန်းနဲ့အင်တာနက်လိုင်းတွေအားလုံးဖြတ်တောက်ခံထားရတာကြောင့်စီးရေးအခြေအနေတည်ကြကြသိရဖို့ခက်ခဲနေတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်ပြင်းထန်နေတဲ့စီးရေးပဋိပက္ခအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး
။ရခိုင်ပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုကိုဝင်းခန့်မောင်တင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ခရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းအာရှလမ်းမကြီးအနီးကတိုက်ပွဲအခြေအနေကိုတင်ပြပေးကြပါမယ်။ခရင်ပြည်နယ်ကော့ကရိတ်မြို့နယ်အာရှလမ်းမကြီးအနီးစစ်ကောင်စီတပ်တွေနဲ့ KNL နဲ့ပူးပေါင်းတပ်တွေကြားဒီရက်ပိုင်းအတွင်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။စစ်ကောင်စီကနောက်ထပ်တိုက်ရင်အားတွေထပ်မံဖြည့်တင်းနေတာကြောင့်တိုက်ပွဲတွေပြင်းထန်မဲ့အလားအလာတွေရှိနေတယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ခရင်ပြည်နယ်ကစီးရေးတင်မာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကမြဝတီကော့ကရိတ်အာရှလမ်းတစ်လျှောက်မှာစစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပြီးမနေ့ကတော့စစ်ကောင်စီဘက်ကတပ်အင်အားတွေဖြည့်ပြီးတက်လာတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးက VOA ကိုပြောပါတယ
်။အခုဒီလိုစစ်ကောင်စီရဲ့နေတာပေါ့နော်ကော့ကရိတ်ဘက်ချမ်းပြီးအာရှလမ်းဘက်ကအခုနောက်ဆုံးကျွန်တော်ရတဲ့တရင်ကဒီစစ်ကောင်စီကသူ့ရဲ့လုံခြုံရေးရစပွဲကားပုံစံနဲ့အင်အားပြောင်းကြောင်းစောပင်းကသုံးပြီးနဲ့ပြန်ပြီးတော့ညပိုင်းကိုထွက်ပါလာတယ်လို့သိရတယ်။တိုက်ပွဲတွေကတော့ကျွန်တော်တို့ဒီမှာဒီတုံးတော့ရေကွန်တဝိုင်းနောက်ပြီးတော့ကျွန်တော်တို့တမိုင်ကုန်ဒီကိုဘနာတဝိုင်းပေါ်တော့ပတ်လည်လာတာအမြဲတမ်းတိုက်ပွဲလို့နေတိုင်းကြီးသွားလို့တိုက်ပွဲတွေရှိနေတာဟုတ်တယ်
။ကျန်တရာဘက်မှာလဲစစ်ကောင်စီဘက်ကတိုက်ရင်အားတွေတိုးချထားသလိုမြဝတီမျိုးဘက်ကိုအပြေးအဝပြန်လဲထိန်းချုပ်နိုင်ရေးအတွက်စစ်ကောင်စီဘက်ကအင်အားဖြည့်တင်းပြီးစစ်ပြင်ဆင်တာဟာ6လနီးပါးရှိပြီဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီအနေနဲ့ဒေါနာတောင်တဝိုက်ကနေမြဝတီဘက်ကိုတက်လာနိုင်တာမရှိသေးဘူးလို့လဲပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ
်။ဟုတ်ကဲ့သူတို့တိုင်းနိုင်ငံချစ်ပြီးချစ်လားမရှိလားအခုချိန်ကြီးကသူတို့တက်တင်အားတွေအကထက်ကပြင်းနေပြင်းနေရလဲလမ်းထွက်သွားလဲလမ်းဆင်းသွားလဲနောက်ပိုင်းဒီအောင်စရာဖြစ်စီကိုလုံးဆင်းလိုက်ပြီးတော့ပြောလို့ပြောနောက်ပိုင်းပြန်တက်လာတာအင်အားထွက်ပြည့်လို့ချေတာဒါပေမဲ့အခုချိန်ကြီးတော့သူတို့ကဒီဒေါ်လာတောင်းတာကိုကျော်လို့မရလေဖြစ်နေတယ်ဒီနေ့အချိန်ကြီးပေါ့နော်ဟုတ်ကဲ့
ထိုင်းမြန်မာနှစ်နိုင်ငံကုန်သွယ်ရေးအတွက်အဓိကရည်ရွယ်ပြီးဖွင့်ထားတဲ့ကော့ကရိတ်မြဝတီအာရှလမ်းဟာ2023ခုနှစ်နိုဝင်ဘာလကစပြီးအရက်သားခရီးသွားတွေကိုပါသွားလာခွင့်မပြုဘဲပိတ်ထားခဲ့တာပါစစ်ကောင်စီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တို့ဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်တိုက်ပွဲတွေပြန်ဖြစ်လာသလိုစစ်ရေးအရာကောကုန်သွယ်ရေးအရာပါအရေးပါတဲ့အာရှလမ်းကိုလည်း KNU ဘက်ကပိတ်ပင်ထားတာပါစစ်ကောင်စီရဲ့ကရင်ပြည်နယ်ဝန်ကြီးချုပ်စောမြင့်ဦးနဲ့မြန်မာနိုင်ငံဆိုင်ရာထိုင်းတမတ်ကြီးတို့ဟာစက်တင်ဘာလ9ရက်နေ့မှာဖမ်းအံစစ်ကောင်စီရုံးမှာတွေ့ဆုံခဲ့ပြီးနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပြီးကုန်သွယ်ရေးအတွက်အဓိကအရေးကြီးတဲ့အာရှလမ်းပြန်ဖွင့်ရေးကိစ္စကိုလည်းဆွေးနွေးခဲ့ကြတယ်ဆိုပြီးနယ်စပ်ကုန်သွယ်ရေးသတင်းရင်းမြစ်တွေကဆိုပါတယ်ကရင်ပြည်နယ်ဘက်ကစစ်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။နေဆက်ကိုထိန်းချုပ်နိုင်တဲ့မြဝတီခရိုင်တဲကနေမြေအများစုကိုစစ်ကောင်စီကလက်လွတ်ဆုံးရှုံးခဲ့ရတဲ့အတွက်လဲအာရှလမ်းမကြီးကိုအပြေးအဝပြန်လည်ထိန်းချုပ်နိုင်ရေးအခက်ကြုံနေရဆဲဖြစ်ပါတယ်။နေ့စဉ်ရက်ဆက်တိုက်ပွဲတွေကြားမှာတော့ဒေသခံပြည်သူတွေလဲအာရှလမ်းမကြီးအနီးအနားကနေဘေးလွရာကနေတွာလာလှုပ်ရှားနေကြရပါတယ်ရှင်။
မအေးအေးမှာတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့မန္တလေးတိုင်းမတရားမျိုးနယ်မှာစစ်ကောင်စီကအနေမြေရှင်းလင်းရေးတိုက်ပွဲတွေလုပ်နေတဲ့အတွက်တိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းတင်ပြပေးကြပါမယ်စစ်ကောင်စီကအနေမြေရှင်းလင်းတဲ့စစ်စင်ရေးတွေလုပ်နေတဲ့မန္တလေးတိုင်းမတရားမျိုးနယ်အနောက်ဖက်ချမ်းမှာကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်စီးရေးတင်မာမှုတွေကြောင့်ဒီကနေ့နိုဝင်ဘာ26ရက်နေ့ကစလို့အသွမ်းအလာတွေကိုကန့်တတ်ဖို့လဲဒေသခံကာကွယ်ရေးအဖွဲ့တွေကကြေညာထားပါတယ်မန္တလေးတိုင်းနဲ့ကလေးရဲ့စကိုင်းတိုင်းမှာလည်းစစ်ဘေးဒုက္ခသည်တွေရှိရာနေရာတွေကိုစစ်ကောင်စီကအလေးကြောင်းကနေတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုမတ်စုမွန်ကတင်ပြပေးမှာပါခင်ဗျာ
ကာကွယ်ရေးတပ်ဖွဲ့တွေစုမိုးထားတဲ့မန္တလေးတိုင်းမရရမြို့နယ်အနောက်ချမ်းကိုစစ်ကောင်စီတပ်ဖက်ကနေတံပြန်ထိုးစစ်ဆင်လာတာကြောင့်တိုက်ပွဲတွေပြင်းထန်နေတာရက်တရက်ဘက်တစ်ဘက်ကျော်သွားပြီးဖြစ်ပါတယ်စစ်ကောင်စီတပ်အပြင်စစ်ကောင်စီတပ်ဖက်ကနေအင်အားဖြည့်တင်းလာတဲ့ပြည်သူစစ်တွေနဲ့အင်အားအများအပြား ထိုးစစ်ဆင်တိုက်ခိုက်လာတာကြောင့်ကာကွယ်ရေးတပ်ဖွဲ့တွေဘက်ကနောက်ဆုတ်ပေးလိုက်ရတယ်လို့ကြေးရွာတချို့ကလည်းစစ်တပ်ဘက်ကပြန်ပြီးတော့စိုးမိုးထားတယ်လို့ဒေသခံတွေကပြောပြပါတယ်တိုက်ပွဲတွေတွင်မှာလက်နက်ကြီးပစ်ခတ်မှုတွေကြောင့်အရက်သားတေဆုံးတာတွေလည်းရှိပါတယ်မရယာမြို့နယ်ကသတင်းတပတ်နီးပါးရဲစတိုက်ပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့မြေပြင်အခြေအနေကိုသိရှိတဲ့ဒေသခံတဦးက VOA ကိုခုလိုပြောပြပါဗျ
။မြို့နယ်ကျောင်းနောက်တဲ့နေရာနဲ့ဒီလိုမန်လေးကတော့သူစုမှုနဲ့ဖြစ်သွားပြီ။ကျောင်းနေရာတွေကလုံးစုံဆရာကြီးပေါ့။စုမှုထားခဲ့တဲ့နေမျိုးတွင်းတွေကိုတော့ကဒီလိုဆိုမှာဒီလိုထန်ချတဲ့စကမ်းမျိုးပေါ့နော်စကမ်းငယ်တွေပေါ့တော်တော်များများတော့ဒီကနေ့သူတို့ကလည်းကျွန်တော်အားလုံးသူ့ကိုပြည်ရတဲ့ဒီစာချင်းပါပဲ။ဒီတော့ review လာလို့ပါလို့သူကဒီမှာသွားသွားထိုင်ချပြီးတော့မှတော့သာဟိုမြန်မာကျွန်တော်ဒီကျွန်တော်တော်လည်းဤသာပါကဒီပေါ်တော့ဒီလိုင်းတက်ပါကနေပြီးတော့မှအဲပြန်လည်းရောက်လာတဲ့နေရာမျိုးဖြစ်တယ်။အဲလိုကျွန်တော်တို့လည်း review လာလို့ပါလို့ဆိုရင်ကျွန်တော်သွားသွားပြန်လို့ပြန်ပြီးရဲ့အချိန်လေးဖြစ်လာပြီပေါ့နော်။
မရယာမြို့နယ်ထဲမှာစစ်တပ်စစ်ကြောင်းကိုဒေသခံတော်လှန်ရေးတပ်ဖွဲ့တွေအပြင်ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးတို့ကခုခံတိုက်ခိုက်နေတာဖြစ်ပြီးတော့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ MPDF ကတာဝန်ရှိတဲ့သူတွေကိုမေးမြန်းတဲ့အခါမှာတော့တိုက်ပွဲအခြေအနေအရအတိုးအဆုံပုံစံဖြစ်နေတယ်လို့ MPDF ပြောခွင့်ရကသတင်းဌာနတွေကိုဖြေကြားထားပါတယ်။ဒီကနေ့နိုဝင်ဘာလ26ရက်နေ့ကနေစပြီးတော့ကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့မရယာစင်ကူးတပိတ်ချင်းလမ်းမိုင်းကိုစစ်ရေးအခြေအနေအရသွာလာမှုတွေကိုလုံခြုံရေးအခြေအနေအရယာယီကန့်သက်ထားမယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကကြေညာထားပါတယ်။ပိတ်ပင်တဲ့ကာလကတော့စစ်ရေးအခြေအနေပေါ်မူတည်ပြီးတော့ကြာမြင့်မှုရှိမယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး MDY PDF ကပြောရေးဆိုခွင့်ရှိသူကိုစမွန်က VOA မြန်မာပိုင်းကိုပြောပါတယ်။
ဒီကတော့မရယာမြို့နယ်နဲ့သပိတ်ချင်းမြို့နယ်တွေမှာတိုက်ပွဲတွေခက်ဆစ်ဆစ်ပြန်ဖြစ်ပွားလာတာဖြစ်တဲ့အတွက်ပေါ့နော်ဒီကလန်တလန်လာခီးသာပြည်သူတွေရဲ့လုံခြုံရေးအခြေအနေကကျွန်တော်တို့ဒီလမ်းတွေကိုဟိုကန့်သတ်ပိတ်ပင်တာဖြစ်ပါတယ်ဗျ။အာဒီကာလာပိုင်းခြားကတော့ဒီစစ်စင်ရေးအခြေအနေပေါ်ပူတည်ပါမယ်။အဲဒီစစ်ရေးအခြေအနေကျွန်တော်တို့နည်းနည်းပြေလျော့သွားပြီဆိုရင်တော့ဒီကန့်သတ်မှုကိုကျွန်တော်တို့ရုပ်သိမ်းမှုရှိပါမယ်ဗျ။အာဒီတက်ပို့ပြီးပြင်းထန်လာပြီဆိုရင်လုံးဝပိတ်ပင်တာမျိုးလည်းကျွန်တော်တို့ရှိနိုင်ပါတယ်ဗျ။
တိုက်ပွဲတွေပြင်းထန်နေတဲ့မရယာမြို့အနောက်ချမ်း30ပေးရွာနဲ့အေယာဝတီမြစ်ပဲချတဲ့သခိုင်းမျိုးဘက်မှာဆိုရင်လေနိုမာလာ23ရက်နေ့ကနေစလို့စစ်တပ်ကနေမြေရှင်းလင်းနေတာပါဒီကနေ့နိုမာလာ26ရက်နေ့မှာဆိုရင်မရယာမျိုးအနောက်ချမ်းနဲ့ကလျက်ရှိတဲ့သခိုင်းမျိုးနယ်တဲကတလိုင်းရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ပါတယ်သခိုင်းမျိုးနယ်တဲကတလိုင်းကျေးရွာမှာမရယာမျိုးနယ်တဲကတိုက်ပွဲတွေကြောင့်သခိုင်းဘက်ကိုတိတ်ဆောင်လာရတဲ့စစ်ဘေးရှောင်တွေရှိပါတယ်ဒီလိုလေကြောင်းကနေတိုက်ခိုက်လို့ဘေးလွတ်တဲ့နေရာတွေစီကိုထပ်ပြီးတော့မှတိတ်ဆောင်နေကြရတယ်လို့ဒေသခံတဦးကလည်းအခုလိုပြောပြပါတယ
်ဆက်ဘုံလို့24ရွာနေစားပြီးတော့အီးသခိုင်းနာနေပြီးတော့ဘလူဘုံအိမ်မှာအထိုင်ရှိပြီးလေအိမ်မှာအိမ်ရနေစားပြီးထိုးရတယ်လို့24 25ထိုးတယ်26ဒီနေ့တော့အတော်ကြီးဖိုင်နယ်လာပြတော့တယ်ဆစ်ဆောင်ဒီလူတွေအများကြီးပဲရှိရတယ်အဲ့ဒီလိုက်မှာအမရယာဘက်ကဆစ်ဆောင်တွေအများကြီးနေတယ်အဲ့ဒီဝါလေးတို့တော့ဒီဒီနေ့လာပြတော့ပြီပဲသူတို့ကလောလောဆယ်ထိခိုက်မှုတွေပါတယ်ကမပြရသေးဘူးကြာတော့တွေတချို့ပြေးတယ်လို့ပြောတော့အဲ့လိုမျိုးတွေရှိတယ်လို့ပြောတယ
်တလိုင်းကျေးရွာဟာသခိုင်းဝက်လက်မရယာမျိုးနဲ့၃ခုနယ်နိမိတ်ထိစပ်နေတဲ့နေရာမှာရှိတဲ့ကျေးရွာဖြစ်ပါတယ်စစ်ဘေးရှောင်တွေလက်ရှိခိုးလုံနေတဲ့နေရာတခုလည်းဖြစ်ပါတယ်2023ခုနှစ်ဧပြီလ10ရက်နေ့ကတလိုင်းရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့စစ်ဘေးရှောင်တွေထိခိုက်ဒဏ်ရာရခဲ့ဘူးပါတယ်။သခိုင်းတိုင်းမန္တလေးတိုင်းနဲ့မကွေးတိုင်းတွေဟာဆိုရင်စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားမှာတိုက်ပွဲတွေအတော်လေးပြင်းထန်နေတာကြောင့်ဒေသခံအများအပြားထွက်ပြေးတိမ်းရှောင်နေကြရတယ်လို့ရွာလုံးကျွတ်မိရှို့ဖျက်ဆီးမှုတွေနဲ့လည်းရင်ဆိုင်နေကြရတာဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေကအရက်သားထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်လို့အဲ့ဒီဒေသတွေဟာကာကွယ်ရေးတပ်တွေအခြေစိုက်နေတဲ့ဒေသတွေဖြစ်လို့နေမြေရှင်းလင်းမှုကိုဆောင်ရွက်နေတာသာဖြစ်တယ်လို့သတင်းထုတ်ပြန်လေးရှိပါတယ်ရှင
်။မန္တလေးတိုင်းမတရားမြို့နယ်မှာဖြစ်နေတဲ့တိုက်ပွဲနောက်ဆုံးအခြေအနေတွေကိုမဆွမှုန်တင်ပြပေးခဲ့တာပါခင်ဗျာ။ဗီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တွေကတဆင့်ကုန်ပစ္စည်းတချို့အကန့်အသတ်နဲ့တည်ယူခွင့်ပြုတ်နေတဲ့သတင်းကိုတင်ပြပေးခြင်းပါတယ်။တရုတ်နိုင်ငံနဲ့နယ်စပ်ချင်းရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဂိတ်ကနေတရုတ်စားတောက်ကုန်တဲ့အဝတ်အထည်တွေကိုတပိုင်းတနိုင် တယူခွင့်ကိုအခုရက်ပိုင်းနဲ့တရုတ်ဘက်ကပြန်ပြီးခွင့်ပြုပေးလိုက်ပါတယ်အခုလိုတပိုင်းတနိုင်တယူခွင့်တရုတ်ဘက်ကပြန်ပြီးဖွင့်ပေးလိုက်ပေမဲ့နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးကိုတော့ဆက်ပြီးတော့ပိတ်ထားတော့ဖြစ်ပါတယ်တရုတ်ဘက်ကအခုလိုကန့်သတ်ချက်တွေပြန်လျှော့ပေးလိုက်တဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးတော့ကိုခမောင်စိုးမင်းကတင်ပြပေးပါပါခင်ဗျာ
မြန်မာတရုတ်နယ်စပ်တခြားမူဆယ်အပါအဝင်နယ်စပ်ဂိတ်အားလုံးကိုတရုတ်ဘက်ကပြီးခဲ့တဲ့လကတည်းကပိတ်ခဲ့ပါတယ်နယ်စပ်ဂိတ်တွေကနေမြန်မာဘက်ကိုပို့မဲ့ကုန်စည်တွေကိုပို့တဲ့အခါမှာအိမ်သုံးလျက်စစ်ပစ္စည်းအပါအဝင်လုံခြုံရေးသုံးပစ္စည်းနဲ့အဝတ်အထည်တွေမတည်ကြဖို့တရုတ်ဘက်ကအထူးကြက်မှတ်ကန့်သတ်ထားပါတယ်မြန်မာနဲ့ထိစပ်နေတဲ့နယ်စပ်ဂိတ်တွေကိုတစ်ဖက်သက်ပိတ်ထားတဲ့တရုတ်ဟာယူနန်အတွက်အရေးပါတဲ့နယ်စပ်ဂိတ်တချို့ကိုပြန်ဖွင့်ပေးခြင်းတဲ့အရေးအယံတွေမြင်ခဲ့ရပြီးတဲ့နောက်မှာတော့အခုရက်ပိုင်းထဲမှာမူဆယ်နယ်စပ်ဂိတ်ကနေတရုတ်စားတောက်ကုန်နဲ့အဝတ်ထည်တွေကိုတပိုင်းတနိုင်သေးယူခွင့်တရုတ်ဘက်ကပြန်ပြီးခွင့်ပြုပေးလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကစလို့တဖြည်းဖြည်းပြန်ပြီးဖြေလျှော့လိုက်ပြီးဆိုပေမဲ့လူတကူတဲဆောင်နိုင်တဲ့ကုန်ပစ္စည်းလောက်ပဲတရုတ်ကခွင့်ပြုတာဖြစ်ပါတယ်။ဒီအခြေအနေကိုမူဆယ်ဒေသခံတဦးကအခုလိုပြောပါတယ်
။ဒီ time ဆိုအစား depression နဲ့ပတ်နေပါတော့ပြန်လိုက်ရတော့ဒီချီလည်းထုတ်ခွင့်မပေးဘူးကွာ။ကျွန်တော်မပြေရနဲ့ပြန်လိုက်ထုတ်ခွင့်မပေးပါဘူးလို့။အပေါင်းကကြိစားပုံပေါင်းရှိတယ်လို့ဟာဒီချီအချီးတယ်လို့ဒီခေတ်ကဒီအဲ့လိုလေးထုတ်တဲ့တပတ်ဒီကြဒီလေဒီကြချက်တဲ့ပေါ့ပြောကြချင်းသူပေါ့ဆိုတော့အဆန်းတွေနေရတယ်ပေါ့ဒီကအင်းချီကြီးကဒီတီလီမောက်ဒီမထက်အကျိုးအတိအကျအင်းချီတော့ဝယ်ဖို့ပြုတ်ပြီးတော့ပဲဖြစ်လာရအနေနဲ့ဘာဖြစ်ဒီမှာတော့ဖြစ်ခုတ်တယ်ချီချီမမလေးတော့မရသေးဘူးကိုအချီပေါင်းနေပါရဲ့အဲ့လိုကြီးအဲ့လောက်ကြီးချီမရသေးဘူးနည်းနည်းပေါ့ပါတီလေးပေါ့အချီပြတ်ပါညာအဲ့လိုလေးနဲ့အခုစားဆိုတော့အဲ့လိုအိမ်လိုက်ရှိနေတာပေါ့ဒီမှာအစ်စ်ကအဲ့လိုအထူးတီးလေးနဲ့အဲ့လိုရ
တရုတ်နယ်စပ်မှာစစ်ရေးပြိပခါတွေတိုးလာတာကိုသတိပေးတဲ့အနေနဲ့တရုတ်ကနောက်ဆုံးကြန့်ရှိတဲ့မူဆယ်၁၅မိုင်ကုန်သွယ်ရေးစခန်းကဂိတ်အားလုံးကိုယူနန်ပြည်နယ်ရွှေလီမြို့ပြည်သူအစိုးရဂိတ်ဆိုင်ရာရုံးခန်းတာဝန်ရှိသူတွေကဒီလနိုဝင်ဘာ၁၇ရက်နေ့မှာပိတ်ခဲ့ပါတယ်။တရုတ်ဘက်မူဆယ်ဂိတ်တွေကိုအခြေအနေပေါ်မူတည်ပြီးအပိတ်အဖွင့်မကြာခဏဆိုသလိုလုပ်လေရှိကြောင်းမူဆယ်ကနောက်ထပ်လုပ်ငန်းရှင်တဦးကပြောပါတယ်။
အဲ့တို့ခုနကပြည့်တယ်ဆိုတာအချိန်ပိုင်းမှာဘယ်လိုမျိုးမဟုတ်ပါဘူး။အချိန်ပိုင်းနဲ့ခဏခုနကပြန်ပြေးလာလို့လုပ်တာ။အဲ့ဒီလိုဆိုမှာဘာလို့ဖုန်းရှိခေါ။ရာရီထွက်တာပဲရှိတယ်။ဥပဒေဝင်လာတဲ့ဒီကတ်တွေ
။ကချင်ပြည်နယ်နဲ့ထိစပ်နေတဲ့နယ်စပ်ဂိတ်တွေကိုတော့တရုတ်ဘက်ကပြီးခဲ့တဲ့အော်တိုဘာလ18ရက်နေ့နောက်ပိုင်းကစပြီးအခုအချိန်ထိပိတ်ထားတော့ဖြစ်ပါတယ်။တရုတ်ဘက်က73စီနဲ့စားတောက်ကုန်မဝင်တဲ့အတွက်ကချင်နယ်စပ်ဒေသတွေမှာကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုခံစားနေရတယ်လို့ဒေသခံတချို့က VOA ကိုပြောပါတယ်။အဲ့ဒီနေရာတွေမှာဓာတ်ဆီတလီတာကိုကျပ်1000ခွဲအထိပေးဝယ်နေရပါတယ်။ကချင်ဘက်ကတရုတ်လုပ်ငန်းရှင်တွေစိုက်ပျိုးထားတဲ့သီးနှံတွေကိုဒီရက်ပိုင်းထဲမှာ KIA ကတည်ထုတ်ခွင့်ပေးထားပေမဲ့တရုတ်ဘက်ကတော့ဘာမှအပြောင်းလဲမရှိဘဲကုန်စည်မှန်သမျှမြန်မာဘက်ကိုပေးမဝင်သေးကြောင်းဒေသခံတချို့က VOA ကိုပြောခဲ့ပါတယ်။တရုတ်နဲ့ထိစပ်နေတဲ့မြန်မာနယ်စပ်မှာစစ်ရေးကျယ်ပြန့်လာတဲ့အတွက်တရုတ်ကတိုင်းရင်းသားလက်နက်ကိုင်တွေကိုဖိအားပေးတဲ့အနေနဲ့နယ်စပ်ဂိတ်အလုံးနီးပါးကိုပြီးခဲ့တဲ့အောက်တိုဘာ18ရက်နေ့နောက်ပိုင်းမှာတစ်ခုပြီးတစ်ခုပိတ်ခဲ့ပါတယ်။တရုတ်ဘက်ကတင်သွင်းတာမှန်သမျှအထူးသဖြင့်လျှက်စစ်ပစ္စည်းနဲ့73စီကိုပိတ်ပစ်လိုက်ပါတယ်။စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ပြည်ခီးစဉ်အတွင်းမှာတော့တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ကုန်စည်လုပ်ငန်းတွေပို့ပြီးတော့အဆင်ပြေချောမွေ့အောင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေပါတယ်လို့တော့သတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ကိုခမောင်စုံမင်းတင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာအပတ်စဉ်ခဏလေးကိုဆက်လက်တင်ပြပေးတော့ပါမယ
် Fury American တန်ရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်Radio season တွေကို line to meter ထုတ်လွှင့်မှုအပြင်ကျတို့ဖန်ယူမှုနဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ line to meter နဲ့ဖန်ယူနားဆင်ခြင်းနဲ့သောရရှင်နေအနေနဲ့တော့ VOA Radio ညပိုင်း season ကို Radio နဲ့ဖန်ယူနားဆင်နိုင်တာပါ။နေ့စဉ် VOA ညချမ်း Radio season ကိုည9နာရီကနေ10နာရီအထိ line to meter 19 kHz 1595တုံညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz
9335ဖြင့်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုတိုက်ရိုက်နားဆင်ဖို့မမီလိုက်တဲ့သူတွေည10နာရီကနေ17နာရီအထိလိုင်းဒိုမီတာ1532နဲ့လိုင်းလမ်းမီတာ190ကနေပြီးတော့တနားရီစာအစီအစဉ်အစအဆုံးကိုပြန်ဖန်ယူနားဆင်နိုင်ပါတယ်။ View American တန်ရဲ့အစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။မှန်ကန်တဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ရှင
်။တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်တွေမှာတော့မြေကြီးဩဇာနဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မတွေအပြင်ကမ္ဘာတစ်လွှာခရီးသွားအပတ်စဉ်ကဏ္ဍကိုလည်းတင်ပြပေးသွားဖို့ရှိပါတယ်။ပထမဦးဆုံးတော့မြေကြီးဩဇာအစီအစဉ်နဲ့စပါမယ်။အမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအကြမ်းမှာစိုက်ပျိုးရေးကိုစောင့်ချပြီးဧကကျယ်ကြီးတွေနဲ့စီးပွားဖြစ်လုပ်ကင်ကြသူတွေကအင်မတန်နှက်ပါနေသေးပေမဲ့မိမိအိမ်ခြံဝန်းထဲမှာတပိုင်းတနိုင်စိုက်ပျိုးရောင်းချနေကြသူတွေကတော့အတော့ကိုများပြပါတယ်ဒီအကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခမောင်စိုးမင်းကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေထဲမှာမိမိအိမ်ခြံဝိုင်းအတွင်းတပိုင်းတနိုင်ဟင်းသီးရွက်တွေကိုစိုက်ပျိုးရောင်းချသူတွေဟာပြည်내အသီးသီးမှရှိကြပါတယ်။အဲ့ဒီအထက်မှာမှအိန္ဒိယနာပြည်နယ်အိန္ဒိယနာပူလစ်မြို့တော်ကချင်းတိုင်းရင်းသားတွေဟာသူတို့ရဲ့အိမ်ခြံဝိုင်းအတွင်းမှာတပိုင်းတနိုင်စိုက်ပျိုးရောင်းချသူတွေများပြားပါတယ်။တဖက်တလန်းကဝင်ငွေလဲရမိသားစုလဲလက်လက်ဆက်ဆက်စားသုံးရပေမဲ့ဒါဟာအဓိကဝင်ငွေတော့မဟုတ်ပဲအများအဖြစ်ကပင်မအလုပ်အနေနဲ့ဆက်ရုံအလုပ်ရုံတွေမှာလုပ်ကင်ကြပါတယ်ဒါနဲ့ပတ်သက်ပြီးအင်ဒီယားနာပလစ်မြို့မှာကားမောင်းရင်းနဲ့ကိုတိုင်လဲအိမ်ချန်ထဲမှာတပိုင်းတနိုင်စိုက်ပျိုးရေးလှုပ်ထားတဲ့ကိုဂျွန်ကအခုလိုပြောပါတယ
်အင်ဒီယားနာမှာခြံနေနေကျဲတယ်လေအိမ်နဲ့ခြံနေဆိုနေနေကျဲတာပေါ့နော်ဒီမှာမြင်းနေနေပေါ်တော့ဒီမှာကခြံအိမ်နဲ့တွဲပြီးဝေထားတဲ့မြန်မာလူမျိုးတွေရှိရပါတော့အဲ့မှာသူတို့ကအနောက်ဘက်မှာသူတို့ green house အကြီးကြီးသူတို့တွေစောက်ပြီးတော့အထက်မှာပြိုးပင်တွေစိုက်ပြီးတော့ပြိုးပင်တွေငရုတ်တီးပြိုးပင်တွေပါစားရောင်းနေကြတဲ့ဟာဆိုရင်သူတို့ခြံထဲမှာ apricot မေလောက်ဆိုတော့သူတို့ကအဲ့ဒီဒီတိုင်းစိုက်တယ်ကွေးတောက်ကြတို့ချင်ပေါင်တို့အမျိုးမျိုးပေါ့နော်စိုက်ပြီးတော့စိုက်တဲ့လူများတာပေါ့တပိုင်းတနိုင်ရောင်းတဲ့လူရှိတယ်လို့ဒီပေါ်ထိရောင်းတယ်လို့ရှိရအဲ့ဒါကတော့သူတို့ရဲ့ဆမ်းမမှာများတော့ဖြစ်ဝင်ငွေလေးအနှင်းငွေလေးရတာပေါ့နော်ပြီးရင်ကိုစားဖို့တောက်ဖို့ကလုံးဝပူဆရာမလို့ပေါ့နော်အဲဒါပေမဲ့အဲ့လိုမျိုးလှုပ်တဲ့လူတိုင်းကအဲ့ဒီတစ်ခုတည်းကိုပဲစောက်ချလို့တာတော့မရှိဘူးတယောက်ကတော့တယောက်မှလုံနေရတယ်ဟိုအဲ့ဒါကိုပဲစောက်ချပြီးလှုပ်တဲ့လူကတော့နည်းနည်းရှားတယ်
မြန်မာနိုင်ငံဘွားချင်းတိုင်းရင်သားတွေဟာအဲ့ဒီလိုဟင်းသီးဟိရွက်တွေကိုတပိုင်းတနိုင်စိုက်ပျိုးပြီးမိသားစုစားသုံးတဲ့အပိုင်းမှာပြဿနာမရှိပေမဲ့ရောင်းချတဲ့အပိုင်းမှာတော့အမေရိကန်စိုက်ပျိုးရေးဌာနရဲ့ကန့်သတ်ချက်တွေရှိပါတယ်အဲ့ဒီအတွက် farmer market လို့ခေါ်တဲ့အမေရိကန်စိုက်ပျိုးရေးသမားတွေရဲ့အပတ်စဉ်ရက်ွက်လှည့်လည်ရောင်းချတဲ့ဟင်းသီးဟိရွက်ဈေးမှာတော့ရောင်းချခွင့်မရသလိုကုမ္ပဏီကြီးတွေကဖွင့်ထားတဲ့ကုန်စုံဆိုင်ကြီးတွေမှာလည်းတင်သွင်းခွင့်မရကြပါဘူးဒါပေမဲ့လည်းအေရှားမားကတ်လို့ခေါ်ကြတဲ့အာရှတိုက်သားတွေဖွင့်ထားတဲ့အသေးစားကုန်စုံဆိုင်လေးတွေမှာတော့နားလည်မှုနဲ့ရောင်းချလို့ရနေပါသေးတယ်တချို့အသီးအရွက်တွေကိုတော့ဘယ်ဆိုင်မှတင်သွင်းရောင်းချခွင့်မရှိပဲမြန်မာနိုင်ငံသားအချင်းချင်းပဲလက်ကမ်းရောင်းချကြပါတယ်ဒါပေမဲ့လည်းထွက်သမျှဟင်းသီးဟင်းရွက်တွေကတော့ရောင်းလို့ချလို့အဆင်ပြေနေပါတယ်လို့ကိုဂျွန်ကပဲအခုလိုပြောပါတယ်
တချို့တွေကမြန်မာပြည်ကပြိုးဝါတွေပေါ့နော်လက်မခံဘူးနော်အဲ့ဒါကြောင့်တန်ဒီတို့ငရုတ်ကြီးတို့လည်းအများကြီးစိုက်တယ်လေအဲ့ဒါတွေကျွန်တော်တို့ဆိုင်မှာတွင်းကြတယ် Asian market တွေမှာပေါ့နော်ပြန်တယ်တို့ရုပ်ဆိုင်တို့မှာတို့အမှလည်းတွင်းကြတယ်အခါကြီးပဲတွင်းလို့ရသေးတယ်အဲ့လိုကြည့်ရသေးတယ်ဒါပေမဲ့ဒီကန်စင်းပင်တွေကြတော့တို့တွင်းတာပဝန်းကျင်မှာရှိတဲ့မြန်မာလူမျိုးချင်းအဲ့လိုမျိုးရောင်းတာပေါ့နော်နာမည်တက်ထားတာကကျွန်တော်တို့ရောင်းစားတာပုံစံမျိုးအဲ့လိုမျိုးမလုပ်ဘူးကျွန်တော်တို့အိမ်မှာတပတ်စံနဲ့စားတယ်လာအပီလို့ရတယ်ဆိုတော့တဘောမျိုးပဲသွားတာပေါ့နော်
ကိုဂျွန်အနေနဲ့လည်းအဲ့ဒီအင်ဒီယားနာပလစ်မြို့မှာကားမောင်းတဲ့အလုပ်ကိုမိသားစုအဓိကဝင်ငွေရအနေနဲ့လုပ်ကင်ရင်တစ်ဖက်တစ်လမ်းကသူ့ပိုင်အိမ်ချန်ထဲမှာတစ်ပိုင်တစ်နိုင်စိုက်ပျိုးရေးကိုလုပ်ကင်နေပါတယ်မြန်မာနိုင်ငံသားချင်းတိုင်းရင်းသားအများဆုံးနေထိုင်ကြတဲ့မြို့ဖြစ်ပေမဲ့ကိုဂျွန်ကတော့ကချင်တိုင်းရင်းသားပါသူအနေနဲ့တမျိုးတည်းနေတခြားတပိုင်းတနိုင်စိုက်ပျိုးလောက်ကင်သူတွေစီကနေရောင်းချတဲ့ဟင်းသီးဟိရွက်တွေကိုမှာယူကြတဲ့သူတွေကိုတဆင့်ပို့ပေးပါတယ် သူဟာကားမောင်းတဲ့အလုပ်ကိုလုပ်ကင်တဲ့အတွက်မြို့ရဲကတပိုင်းတိုင်းစိုက်ပျိုးကြတဲ့ချင်းတိုင်းရင်းသားတွေနဲ့နေ့စဉ်ထိတွေ့ဆက်ဆံရတဲ့အတွက်အလုပ်ဖြစ်နေပါတယ်လို့ဆိုပါတယ်။အဲ့ဒီအတွက်စိုက်ပျိုးရေးလုပ်ကင်တဲ့သူတွေစီကိုသွားရောက်လေ့လာသလိုစိုက်ပျိုးရေးနဲ့ပတ်သက်တဲ့ဤဥပဒေလုပ်ငန်းစည်းကမ်းတွေကိုလည်းလေ့လာနေပါတယ်။ဒါနဲ့ပတ်သက်ပြီးလည်းသူကအခုလိုပြောပါတယ်
ဟိုတများချန်တဲ့ဟာကျွန်တော်အဲ့လိုမျိုးကြော်ညာပေးနေကျွန်တော်ကကြော်ညာပေးနေရောင်းပြီးတာပေါ့နော်အဲ့လိုမျိုးတခြား state တွေမှာပို့ပေးတယ်ကျွန်တော်အဲ့လိုမျိုးတော့ရှိတယ်ရောင်းပြီးတာကကျွန်တော်ကကြော်ညာလိုက်တယ်ကြော်ညာလိုက်တဲ့အချိန်မှာသူများတွေကကျွန်တော်အချိန်ဆက်တွယ်လာတယ်ကျွန်တော်ကအဲ့ဒီ championship ကိုကျွန်တော်ဆက်တွယ်ပြီးတော့သူတို့ကိုကျွန်တော်အိမ်မှာပို့ထားခိုင်းတယ်ပြီးရင်ကျွန်တော်ကအဲ့ကနေကျွန်တော်ကတများကိုပြန်ရောင်းပေးတာပေါ့နော်အဲ့လိုမျိုးရောင်းလာများလာတော့သူကစေတနာသူကမေတ္တာစေလိုပဲကျွန်တော်ပြန်ပြီးလက်ဆောင်ပေးတာပေါ့နော်
အင်ဒီယားနာပိုလစ်မြို့ကိုပြီးခဲ့တဲ့နှစ်အနည်းငယ်ကရောက်ရှိလာခဲ့တဲ့ကိုဂျွန်ဟာတပိုင်းတိုင်းဟင်းသီးဟင်းရွက်စိုက်ပျိုးရောင်းချကြတဲ့ချင်းတိုင်းရင်းသားတွေကိုအားကျပြီးသူကိုယ်တိုင်လည်းတပိုင်းတိုင်းစိုက်ပျိုးရေးလုပ်ကင်တာဖြစ်ပါတယ်။သူ့အနေနဲ့ချင်းနဲ့ကချင်တွေအကြိုက်ဆုံးအရွက်ဖြစ်တဲ့ကန်စင်းခေါ်ချင်းအစ်ကိုစိုက်ပျိုးရောင်းချဖို့ရည်ရွယ်ထားတယ်လို့ဆိုပါတယ်
။ကျွန်တော်ကအဓိကပေါ့ကျွန်တော်မိသားစုသမားမဝယ်စားဆရာမလို့အောင်ပေါ့နော်အဲ့လိုမျိုးစိုက်တယ်။ပြီးရင်ကျွန်တော်ကလောလောဆယ်တော့သမားကလည်းပြန်ရောက်ဖို့လည်းရည်ရတာပေါ့နော်အဲ့လိုမျိုးဒီမှာကျွန်တော်ကဆမ်းမမှာဆိုရင်ကျွန်တော်အတီးရွက်တော့ဝယ်စားဆရာမလို့ပေါ့နော်ကျွန်တော်အချမ်းတဲမှာရှိတဲ့ဟာတော်တော်လေးစုံနေပေါ့နော်ကျွန်တော်ချမ်းမှာခါတိုင်းကတစ်မျိုးကိုအများကြီးစိုက်တာပေါ့နော်ဒါပေမဲ့ကျွန်တော်ကနောက်နှစ်ကြိုင်တော့ကျွန်တော်ဒီကန်စင်းကိုကျွန်တော်ရောင်းဖို့အထိကျွန်တော်စိုက်ဖို့တက်ခုနလေးနေမဲ့ကျွန်တော်ဖုန်းဆက်ထားတာပေါ့နော်ပြိုးဝယ်ပြီးတော့ကျွန်တော်စိုက်မယ်ဆိုပြီးတော့အစီအစဉ်ထားပါတယ်ကျွန်တော်ကချင်နေနဲ့ချင်းနေတော့အများတော်ပြီးစားကြတယ်
အဲ့ဒီအရွယ်ဟာဈေးကြီးပေမဲ့ဆိုင်ကြီးတွေမှာရောင်းချခွင့်ရှိတဲ့အထက်မှာတော့မပါပါဘူး။ဒါပေမဲ့မြန်မာနိုင်ငံသားအချင်းချင်းတော့အင်းစားအနေနဲ့လက်ကမ်းရောင်းချလို့ရပါတယ်လို့ဆိုပါတယ်။ဒါအပြင်သူ့အနေနဲ့အိမ်ချန်ဝင်းအတွင်းစိုက်ပျိုးထားတာတွေကိုလည်းအခုလိုရှင်းပြပါတယ်
။ကျွန်တော်ကဒီမှာခုချန်ထဲမှာပဲစိုက်တယ်။အော်ကျွန်တော်ကအိမ်မှာကခုဒါမျိုးအချိန်ပေါ့နော်ချက်တူချူစိုက်တာပေါ့နော်။နောက်နေ့ဂျွန်ဇူလိုင်ဆိုရင်တော့ကျွန်တော်ကနှုတ်လို့ရတာပေါ့နော်။အဲ့လိုမျိုးဆောင်းရတီးတက်ကျွန်တော်တို့ဆမ်းမမှာကျတော့ကျွန်တော်ကမုံညင်းစိုက်တယ်ဘူးတီးစိုက်တယ်ပြီးရင်ကျွန်တော်ဖယုံတီးတန်းတလွန်တီးတွေစိုက်တာပေါ့နော်ပေးတီးတွေစိုက်တာပေါ့အဲ့လိုမျိုးချင်ပေါင်တို့ဂွေတောက်ကကျွန်တော်လွန်ခဲ့တဲ့နှစ်တည်းမှာတော့စိုက်တယ်ဟောလာဒါမဲ့ဒီမှာစိုက်တဲ့လူကအရင်များတဲ့အချိန်ကျတော့နော်ဒီမှာဈေးကအရင်ချိုသွားတာလေအဲ့ဒါကြောင့်ကျွန်တော်ကလွန်ခဲ့တဲ့နှစ်မှာတော့ကျွန်တော်စားဖို့လောက်ပဲကျွန်တော်စိုက်တာပေါ့နော်
ကိုဂျွန်ဟာအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့အခြေမချခင်ကဆိုရင်မြန်မာနိုင်ငံကချင်ပြည်နယ်ကတောင်ယာစိုက်ပျိုးရေးသမားတယောက်အဖြစ်ကြီးပင်းခဲ့ပါတယ်။ဒါပေမဲ့လည်းသူစိုက်ပျိုးခဲ့တဲ့လက်ထွက်စပားတွေကိုစစ်အစိုးရအဆက်ဆက်ကိုဈေးချိုချိုနဲ့တာဝန်ကြီးစပားအနေနဲ့မဖြစ်မနေပေးသွင်းခဲ့ရတယ်လို့ပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာစိုက်ပျိုးရေးအတွက်သီးနှံတွေအတွက်ဈေးကွက်ကမသေးကြဘူးလို့လည်းအမေရိကန်အခြေအနေနဲ့နှိုင်းယှဉ်ပြောပြပါတယ်။
ကျွန်တော်ကချင်ပြည်နေတာကျွန်တော်လည်းစိုက်ပျိုးရေးလှုပ်လာခဲ့ပူတယ်တောင်ယာလှုပ်တယ်ညာလှုပ်တယ်အပြင်လည်းလှုပ်တယ်မြန်မာပြည်မှာကဈေးကွက်အရင်နေတာပေါ့နော်တနည်းတကူတခါကျွန်တော်ကအစိုးရကိုစပါးရောင်းပေးရတယ်ဈေးပေါ်ပေါ်နဲ့ကျွန်တော်တို့ရောင်းပေးရတယ်ကျွန်တော်တို့စိုက်တာတဲ့အစိုးရကိုပူပေးရတာတို့ပူများတယ်လေနော်ဒီမှာမဲကမှသူတို့မှဈေးကွက်ရှိတယ်ဝယ်တဲ့လူကတခါလေးရှိတာပေါ့နော်မြန်မာပြည်မှာတော့ကျွန်တော်ဝယ်တဲ့လူကကျွန်တော်တို့ပြန်ရှာရ
အင်ဒီယားနာပြည်နယ်ရဲ့အင်ဒီယားနာပလစ်မြို့ဟာဆိုရင်အမေရိကန်ပြည်ထောင်စုမှာမြန်မာနိုင်ငံသားတွေအများဆုံးနေထိုင်ကြတဲ့မြို့ဖြစ်ပါတယ်။အထူးသဖြင့်ချင်းတိုင်းရင်းသားတွေအများဆုံးနေထိုင်ကြတဲ့မြို့ဖြစ်တဲ့အတွက်ချင်းဒီယားနာလူတောင်သမုတ်ခေါ်ကြပါတယ်။အဲ့ဒီမြို့မှာဆိုရင်စက်ရုံအလုပ်ယုံနဲ့တခြားအလုပ်ကိန်းတွေပေါများတဲ့အတွက်မြန်မာနိုင်ငံသားတွေအတွက်အဆင်ပြေကြပါတယ်။ဒါကြောင့်အမြန်ဆုံးငွေစုပြီးအိမ်ချမ်းတွေကိုအရစ်ကျနဲ့ဝယ်ယူနိုင်ကြသလိုတပြိုင်တည်းမှာပဲအဲ့ဒီအိမ်ချမ်းအတွင်းမှာစောစောကပြောခဲ့သလိုတပိုင်းတိုင်းဟင်းသီးဟင်းရွက်စိုက်ပျိုးရောင်းချတာတွေလည်းလှုပ်ဆောင်လာကြပါတယ်။အမေရိကန်ပြည်ထောင်စုမှာမြန်မာအပါအဝင်တခြားအာရှသားတွေလည်းဒုနယ်တယ်နဲ့နေထိုင်ကြတဲ့အတွက်တပိုင်းတိုင်းစိုက်ပျိုးကြတဲ့ဟင်းသီးဟင်းရွက်ဈေးကွက်ကြီးကကျေပြန့်ပါတယ်။ဒါအပြင်နိုင်ငံအတွင်းအမြန်ပို့ဆောင်ပေးနိုင်တဲ့အတွက်ညှိုးမှပျက်စီးမှကိုမစိုးရင်ရပါဘူးစိုက်သမျှအားလုံးဒီပါဟာဓာတုဓာတ်မြေဩဇာမသုံးပဲတဘာဝမြေဩဇာကိုသာအသုံးပြုကြတဲ့အတွက်အသီးနှံတွေဟာလည်းအော်ဂန်နစ်စစ်စစ်တဘာဝအာဟာရအရသာဖြစ်ကြပါတယ်ဒါကြောင့်အခုဆိုရင်မြန်မာနိုင်ငံတောင်ပေါ်မြေပြန့်ဟင်းသီးဟင်းရွက်တွေကိုအမေရိကန်ပြည်ထောင်စုမှလက်လက်ဆက်ဆက်စားသုံးနေကြရပါတယ်ဒါအပြင်တချို့မြန်မာတွေဖွင့်ထားတဲ့အေရှားအစားအစာဆိုင်တွေမှာဆိုရင်အဲ့ဒီဟင်းသီးဟင်းရွက်တွေကိုချက်ပြီးရောင်းချတာတွေလည်းရှိပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုမှာမြန်မာတွေနေထိုင်ကြတဲ့ပြည်နယ်တိုင်းမြို့တိုင်းမှာမြန်မာအကြိုက်ဟင်းသီးဟင်းရွက်တွေတပိုင်းတစ်နိုင်စိုက်ပျိုးရောင်းချနေကြတာဟာတစ်ဖက်တစ်လမ်းကဝင်ငွေရရှိနေကြပါတယ်ခင်ဗျာ။
ကောက်ခမဆိုမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်မြေကြီးဩဇာအစီအစဉ်ကိုနားဆင်ကြကြရပါဗျာခင်ဗျာခုဆက်ပြီးတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရင်ဆိုင်နေရတဲ့အမှုတွေနဲ့ဆိုင်တဲ့သတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးကြပါတယ်သမ္မတဟောင်းဒေါ်နယ်ထရမ့်ဟာ2016ခုနှစ်ရွေးကောက်ပွဲမတိုင်ခင်မှာသူ့နာမည်ပြက်လောက်တဲ့သတင်းတွေကိုဖုံးကွယ်ပြီးစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့လိန်ညာခဲ့တာတွေအပါအဝင်ပြစ်မှု34မှုကိုကျူးလွန်ခဲ့တဲ့အကြောင်းနယူးယောက်တရားရုံးကပြီးခဲ့တဲ့မေလအတွင်းကဆုံးဖြတ်ခဲ့ပါတယ်သူ့ကိုပြစ်ဒဏ်စီရင်ဖို့ကိစ္စကသမရယူကောက်ပွဲအပြီးမှာနောက်နေကြံ့ကြာနေခဲ့ပြီးဒီသတင်းပတ်ထမ်းမှာပဲနမှုကိုတော့အရေးမယူဖို့တရားရုံးကဆုံးဖြတ်ခဲ့တာပါအခုသူယူကောက်ခံသမရဖြစ်လာတဲ့အတွက်ကြံအမှုတွေနဲ့ပတ်သက်လို့ရှစ်ဆက်ဘလို့အရေးယူမလဲဆိုတာအကြောင်း VOA သတင်းတောက်တီနာထရင်သတင်းပေးပို့ထားတာကိုကိုသိန်းထိုက်ဦးကတင်ပြပေးမှာပါခင်ဗျာ
ယူကောက်ခံသမရဒေါ်နယ်ထရန့်အနေနဲ့ကျူးလွန်ခဲ့တဲ့ယာစွန်းမှုတွေအတွက်ပြည်ထောင်စီရင်ခံရဖို့ရှိပါသလားဒီမေးခွန်းကိုမင်းဒီကြားဆဲဖြစ်တယ်လို့တိတိကျကျအဖြေမရှိသေးပါဘူးနယူးယောက်ပြည်နယ်တရားသူဂျေးဝါဒ်မော်ချန်ကအခြေအနေကပုံမှန်မဟုတ်တဲ့အနေအထားဆိုပြီးစဉ်းစားနေတဲ့အကြောင်းပြောပါတယ်အရင်ကသမ္မတဟောင်းပြစ်မှုကျူးလွန်နေဆိုပြီးဆုံးဖြတ်ခံထားရတဲ့သူအခုရွေးကောက်ခံသမ္မတအမေရိကန်ပြည်တော်စုရဲ့သမ္မတအဖြစ်တာဝန်ယူရမယ့်သူဖြစ်နေပါတယ်ထရန့်ဟာစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့လိမ်လည်ထွက်ဆိုခဲ့တဲ့လိမ်ဖြော်ပြေးသုံးဆောင်စတော်မီဒန်နီယယ်စ်ကိုနှုတ်ပိတ်ကငွေကြေးပေးခဲ့တယ်ဆိုပြီးအမှုပေါင်း34မှုကိုကျူးလွန်တဲ့အကြောင်းပြီးခဲ့တဲ့မေလတရားရုံးကဆုံးဖြတ်ခဲ့တာပါဒီလိုနှုတ်ပိတ်ကငွေပေးခဲ့တဲ့အမှုနဲ့ပတ်သက်လို့ထရန့်ပေါ်ပြစ်တဲ့စီရင်ရေးအချိန်တော်တော်များများနှောင့်နှေးနေခဲ့ပါတယ်ဒီလာဆန်ရွေးကောက်ပွဲမှာသူအနိုင်ရလိုက်တဲ့အတွက်လည်းတရားရေးအရဆက်လက်ဆောင်ရွက်မဲ့အစီအစဉ်တွေနောက်ထပ်ပို့ပြီးတော့နှောင့်နှေးကြံ့ကြာနေပါတယ်နယူးယောက်ဥပဒေရေးအကြောင်းကဘာမောက်ကအန်နာကောမင်စကီကအခုလိုပြောပါတယ
် Really the core of this is to find out whether or notTrump's sentence
တကယ်ပဲ Trump ကိုတရားစီရင်မယ်မစီရင်ဘူးလားရှေ့ဆက်ဘာလုပ်မလဲဆိုတာအဓိကကြည့်ရပါလိမ့်မယ် Trump သမ္မတအဖြစ်နောက်တစ်ချိန်တာဝန်မယူခင်မှာစီရင်မလားသမ္မတအဖြစ်တာဝန်ယူပြီးတဲ့အချိန်မှတရားစီရင်မလားဒါမှမဟုတ်အမှုကိုလုံးဝရုပ်သိမ်းလိုက်မလားဒါကိုစောင့်ကြည့်ရမှာပ
ါ Trump ရဲ့ရှင်းလင်းတွေကတော့သမ္မတအဖြစ်အမှုကလူငင်းခွင့်တရားရုံးချုပ်ကပြီးခဲ့တဲ့ဇူလိုင်လမှာခွင့်ပြုပြီးသားဖြစ်တဲ့အတွက်အမှုကိုလုံးဝရုပ်သိမ်းပေးရေးပေဖြက်ပေးရေးကိုတောင်းဆိုနေပါတယ်။အုတ်ချေယာနာလွှဲပြောင်းမှုစနစ်တကျလှုပ်ဆောင်နိုင်အောင်ပံ့ပိုးတဲ့အနေနဲ့ရောတရားရေးအကျိုးကိုထောက်ပြီးအမှုကိုပေဖြက်ပေးရမယ်ဆိုပြီးတောင်းဆိုနေကြတာပါ။ဒါပေမဲ့နယူးယောက်မန်ဒန်ခံရှိနေအယ်ဗင်ဘာရက်ပြန်လည်ခြေပါတာကတရားရုံးရဲ့ဆုံးဖြတ်ချက်မချခင်ကလေးကထရမ့်မှာအပြစ်ရှိတယ်ဆိုပြီးဂျူရီအဖွဲ့ကဆုံးဖြတ်ခဲ့တဲ့ဂျူရီအဖွဲ့ရဲ့ဆုံးဖြတ်ချက်ကအရင်ဖြစ်ပြီးအဲ့ဒီအချိန်မှာဒေါ်နယ်ထရမ့်ကတပတ်မဟုတ်ဘူးဆိုတာကိုပြန်လေခြေပါရင်းဆိုပါလေတရားသူကြီးကိုပေးတဲ့စာထဲမှာခိုင်ရှင်းနေကထရန့်ပေါ်ဆွဲဆိုထားတဲ့အမှုလုံးဝဂွင်းလုံးကျုပ်ပယ်ဖျက်လိုက်တာမျိုးကိုအစိုးရရှင်းနေတွေကလက်မခံတဲ့အကြောင်းရေးသားထားပါလေဒါပေမဲ့တရားရုံးအနေနဲ့စီရင်ချက်ကိုတပတ်တာဝန်ပြီးဆုံးတဲ့အထိဆိုင်ထားတာမျိုးကိုတော့လက်ခံမှုလမ်းဖွင့်ထားတယ်ဆိုတာမျိုးရှင်းညွှန်းရေးသားထားပါလေကလာဖင်ဂါစတင်းကပန်ဆယ်ဗေးနီးယားပြည်နယ်တက္ကသိုလ်ကဥပဒေကြီးကဘာမောက်ခပ
ါဝမ်မာရှန်
တကယ်လို့တရားသူကြီးဝမ်မာရှန်ကအစိုးရရှေ့နေတွေရဲ့အကြံပြုချက်ကိုလက်ခံမယ်ဆိုရင်တရားခဏ်ဟာအမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်တာဝန်ယူရမယ်ဖြစ်လေဖြစ်ထမရှိခဲ့တဲ့ထူးခြားတဲ့အခြေအနေဖြစ်နေသေးတော့ရှေ့ဆက်လှုပ်ဆောင်ရမယ်အနေအထားကိုအတက်နိုင်ဆုံးညှိနှိုင်းရမယ်အခြေအနေဖြစ်ပါတယ်2022ခုနှစ်ဒေါ်နယ်ထရန့်ရဲ့သမ္မတတာဝန်ပြီးဆုံးတဲ့အချိန်အထိအမှုနယ်ပတ်သက်လို့စီရင်ချက်ကိုစိုင်းထားရမယ်အနေအထားဖြစ်ကောင်းဖြစ်ပါလိမ့်မယ်
။တရားရေးကြောင့်ကျင်သူတွေကလည်းအမှုကိုစီရင်ချက်ချဖို့စိုင်းငံ့ထားတဲ့အတွက်ထရန့်သမ္မတအဖြစ်တာဝန်ထမ်းဆောင်မှုအပေါ်မှာထိခိုက်မှာမဟုတ်ဘူးဆိုပြီး VOA ကိုပြောပါတယ်။လိမ်ပြောပြီးသုံးဆောင်နှုတ်ပိတ်ကပေးခဲ့တဲ့အမှုကဒေါ်နယ်ထရန့်ကျူးလွန်ခဲ့တယ်လို့စွဲချက်တင်ခံရတဲ့အမှုတွေကတခုတည်းအမှုမဟုတ်ပါဘူး။အထူးစုံစမ်းမှု Jasmic တင်ပြခဲ့တဲ့အမှုတစ်ခုဖြစ်တဲ့နိုင်ငံတော်မတန်းရုံမော်ကွန်းတိုက်ကိုပေးရမယ်ရှိုးဝဲအစ်စ်မတန်းနေပြန်အပ်ဖို့ပြက်ကွက်ပြီးနမောနမဲတင်စီထားတဲ့အမှုနောက်ရွေးကောက်ပွဲကိုဝင်ရောက်နှောက်ယှက်မှုတွေလည်းပါဝင်ပါတယ်ဒီအမှုတွေကတော့တာဝန်ယူဆဲသမ္မတတွေအပေါ်မှာလက်ရှိတရားရေးဌာနအနေနဲ့ရှာစွဲမှုနဲ့ဆွဲဆိုလို့မရဘူးဆိုပြီးဆုံးဖြတ်ထားတဲ့အမှုတွေဖြစ်ပါတယ်ဒါကြောင့်လည်းပိတ်ပစ်လိုက်နိုင်ခြေရှိတယ်လို့သတင်းတွေထွက်ပေါ်နေတာပါဒါပေမဲ့ဂျော်ဂျီယာပြည်နယ်မှာရွေးကောက်ပွဲကိုဝင်ရောက်နှောက်ယှက်မှုနဲ့တရားစွဲဆိုထားတဲ့အမှုကတော့ဖက်ဒရယ်အစိုးရရဲ့တရားစီရင်ရေးအပြင်ဘက်ကတိကျဆွဲဆိုတဲ့အမှုဖြစ်နေပါလေ။ပန်ဆယ်ဗေးနီးယားပြည်နယ်တက္ကသိုလ်ကဥပဒေရေးရာဘာမကကလာဖင်ဂါစတင်ကအခုလိုပြောပါလေ
။ Technically the state of Georgia is free to proceed unencumbered.
လုံထုံးလုံးဤသမတ်ချက်အရာဒီကိစ္စဟာဂျော်ဂျီယာပြည်နယ်ရဲ့စီရင်ပိုင်ခွင့်ကဖက်ဒရယ်အစိုးရရဲ့တရားစီရင်အောက်ကနေကင်းလွတ်နေပါတယ်ဒီတော့သူတို့ဘာသာဆုံးဖြတ်နိုင်မလားတကယ်လို့သူတို့ဘာသာတရားစီရင်ရေးကိုဆက်ပြီးတော့ဆုံးဖြတ်နိုင်နေပဲထားဒေါ်နယ်ထရမ့်ကလည်းပူပေါင်းဆောင်ရွက်မယ်လို့မျှော်လင့်နေဆိုရင်တော့တရခန်ကအမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်တာဝန်ယူနေစဲကာလမှာရုံးတင်စစ်ဆေးတာတွေဆက်လုပ်ဖို့ဆိုရင်အင်ဖြူရောဘက်ကလက်ခံမှုပူပေါင်းဆောင်ရွက်ဖို့လိုအပ်ပါတယ
်ဒေါ်နယ်ထရမ့်ကိုတရားစွဲဆိုထားတဲ့အခြေအနေကအရင်ကတခါမှမဖြစ်ခဲ့ဘူးတဲ့အခြေအနေဖြစ်နေတယ်တရားရေးလုပ်ပိုင်ခွင့်နဲ့ပတ်သက်လို့လဲတိတိကျကျဘယ်လိုလုပ်ရမလဲဆိုပြီးသတ်မှတ်မထားတဲ့လေ့လာနေတဲ့အနေအထားလဲဖြစ်နေကြောင်းပါခင်ဗျာ
။သမ္မတဟောင်းတော်နဲ့ထွတ်မြင့်ဆိုင်နေရတဲ့အမှုတွေအကြောင်းကိုတင်ထိုက်ဦးစူးစီးတင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့အပတ်စဉ်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ပြပေးပါမယ်။မကြာခင်လပိုင်းအတွင်းအာနာယူတော့မဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကအထူးသဖြင့်တရုတ်နိုင်ငံအပါအဝင်အမေရိကန်သွင်းကုန်တွေအပေါ်အကြီးအကျယ်အခွန်တိုးကောက်မယ်ဆိုပြီးပြောဆိုထားပါတယ်။အခုခါမှာတော့ဒီလိုပြောဆိုချက်နဲ့ပတ်သက်လို့ကမ္ဘာစီးပွားရေးပေါ်ဘလို့ရိုက်ခတ်လာနိုင်မလဲဆိုပြီးနိုင်ငံတကာအစိုးရတွေနဲ့စီးပွားရေးလုပ်ငန်းအတိုင်းအဝန်အကြားဝေခွဲမရဖြစ်နေကြပါတယ်။ VOA သတင်းတောက် Bill Gallo တောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်ကနေပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြပေးမှာပါခင်ဗျာ။
ဒေါ်နယ်ထရမ့်ပထမသမ္မတစစ်တမ်းကာလမှာတရုတ်နိုင်ငံရဲ့အမေရိကန်သွင်းကုန်တွေအပေါ်အခွန်တိုးပေါက်ခဲ့တာကြောင့်ကမ္ဘာစီးပွားရေးအပေါ်ရိုက်ခတ်ခဲ့ပါတယ်ဒီဒီချင်းအာဏာလွှဲပြောင်းရယူပြီးရင်လဲအမေရိကန်သွင်းကုန်မှန်သမျှ10ရာခိုင်နှုန်းအခွန်ကောက်မှာဖြစ်ပြီးတော့တရုတ်သွင်းကုန်အပေါ်ကို60ရာခိုင်နှုန်းတိုးကောက်မှာလို့ပြောထားပါတယ်တရုတ်နိုင်ငံကတော့ထရမ့်ရဲ့ချိန်ကြောက်မှုကြောင့်အခြေအနေတင်းမာလာမှာနဲ့ပတ်သက်လို့သတိပေးပြောဆိုပါတယ်
关于你的第一个
问题，金马拉的这江源的白格的迷宫，我没披露吧？特别没工作一次不嘛，不都嘛南亚嘛不好的咯。可把一对就没事，有时候他比较表现嘛。
Trump 工作工作搞大将，第八波工作保体干还没没，第二 American 工作一次不讲，第九年工作对，困难工作来西南南哇，第二对工作保工作搞大将，投入一两年对，第二年工作你出工比。ထိုင်းကိုဝင်လာကြတဲ့အမေရိကန်ကုမ္ပဏီတချို့ရှိတယ်လို့ထိုင်းကုန်သွယ်ရေးဝန်ကြီးက VOA ထိုင်းဌာနကိုပြောပါတယ်
။ဒီထားမဲ့တော့ပခေါ
။ခက်ခဲကိုကြော်လွှားနိုင်ပါလိမ့်မယ်။တကယ်တော့ဒီပြဿနာဟာထိုင်းနိုင်ငံအတွက်အခွင့်အလမ်းကောင်းတစ်ခုပါ။ထိုင်းဟာတခြားနိုင်ငံတွေကလာရောက်ရင်းနှီးမြှုပ်နှံတဲ့ဆုံရက်တစ်ခုဖြစ်လာလိမ့်မယ်လို့ယုံကြည်ပါတယ်
။ဒါပေမဲ့လည်းတချို့အတွက်တော့ခက်ခဲတွေပိုတွေ့လာနိုင်တယ်လို့အကဲခတ်တွေကရှုမြင်ပါတယ်။တရုတ်နိုင်ငံကနေတခြားနိုင်ငံကိုလုပ်ငန်းတွေရွှေ့ပြောင်းကုန်မယ်ဆိုရင်သူတို့ရွှေ့ပြောင်းတဲ့နိုင်ငံတွေရဲ့ American ပို့ကုန်ကဏ္ဍကိုလည်းပိုးပြီးတော့ထိခိုက်ကုန်နိုင်တာပါ။အဲဒီပို့ကုန်တွေကို American ဘက်ကအခွန်တိုးကောက်မှကြောင်းခက်ခဲနေတဲ့အခြေအနေပေါ်တခြားရှင်ပြန်သူတွေရဲ့ပြည်အားကိုလည်းတိုးပြီးတော့ရင်ဆိုင်ရနိုင်တာပါ။အထူးသဖြင့် Africa တိုက်ရဲ့ American ပို့ကုန်ကဏ္ဍဟာအခက်ခဲတွေကြုံနေရပြီးတော့ကုန်တွယ်ကုန်ကြောင်းပိုးပြီးတော့အခက်တွေ့လာနိုင်တယ်လို့အကဲခဲ့တဲ့ဦးက VOA Africa 54အစီအစဉ်ကိုအခုလိုပြောပါတယ်
We talk about manufacturing if we talk about
the nadi lo site kin twet bi na thokong kana atwet american zeekwet ma akat twet nai ba le kong twet kon to kaung ma chaung american africa kong twet yi to tet la bu lan ma myin ma phu
khu lo mi ya mu ri ha trump ba lo me so ra ko chu tin khan man lo ma ya nai na ma a che khan ma le tu ye tamara prathama tat dan ma trump ma de kae kong twet yi tabor tu nyi che ma ya kin ga de ga ကုံတွယ်ကုံတိုးကောက်မဲ့ကိစ္စကိုကိုင်းပြီးအသာစီးယူလို့ရှိတယ်လို့သုံးသက်သူတူကအခုလိုပြောရတယ်
။ Trump is not
Trump ကသွင်းကုန်ကန့်တ်ဖို့အခွန်တိုးကောက်ပြီးပြည်တွင်းထုတ်ကုန်ကဏ္ဍကိုအကာအကွယ်ပေးလို့သူမဟုတ်ဘူးလို့ထင်ပါတယ်။တွေးဆောင်ဆွေးနေပြီးအလုပ်တွေကိုပြီးနောက်အောင်အကောင့်ထဲဖော်သူအဖြစ်သာသူ့ကိုယ်သူပုံဖော်လို့သူပါ။ဒါကြောင့်သူ့ရဲ့အခန်းကဏ္ဍပါဝင်တဲ့လွတ်လပ်တဲ့ကုံတွယ်ရေးသဘောတူညီချက်ကိုသာသဘောကျသူဖြစ်ပါတယ်။
ကုန်တွယ်ကုန်တွေတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ကောက်တာကြောင့်နှစ်ဦးနှစ်ဖက်နဲ့နာသလိုကမ္ဘာစီးပွားရေးအတွက်လည်းနင့်နာနိုင်တာဖြစ်ဆိုင်ရင်ကုန်တွယ်ကုန်ပေးရမယ့်နိုင်ငံတွေကကုန်တွယ်ရေးသဘောတူညီချက်တွေရရှိဖို့တွန်းအားပေးလိမ့်မယ်လို့မန်နွန်ကပြောပါတယ်တစ်ဖက်မှာလည်းထရမ့်မှာဘိုင်ဒန်ဆိုရကအမေရိကန်လက်စစ်ကထုတ်လုပ်တဲ့လုပ်ငန်းတွေအတွက်ပေးထားတဲ့အထောက်ပံ့ငွေကိုဖြတ်တောက်နိုင်ကြောင်းပြောဆိုထားတာပါ
He's already called them, you know,
Joe Rogan ne podcast season ma di kaisa a deibae ma shi chang pyo tha pi da ba. Da chang ai thauk pan je pi de a season ko pyan yauk tain nai ma de. Da ha gaba si bwa ye a paw thi kai si da the pu bi a chu shi nai ma de.
A chu a myet yo nit na nai ne a chein ni re chong ya nai ne a chein ma be. Kham mae ya khet khe de American tamara pyan a na ya la pi de naw gaba ji a ni ne belo tong pyan ma le so ra ko a phin sha ni cha ba le khnya.
ကိုအောင်စီစဉ်တင်ဆက်တဲ့အပတ်စဉ်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ဗီအမေရိကန်အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးပါမယ်။အီတလီနိုင်ငံရောမမြို့တော်မှာကဘာလက်ဧည့်သည်တိုင်းမတော်မဖြစ်သွားပြီးအကျွေစေးတွေပစ်ကြတဲ့ကဘာကျော်ရေပန်းကြီးတစ်ခုရှိပါတယ်။နိုင်ငံတော်ကခီးသွွားတွေပစ်ကြတဲ့ငွေအကျွေစေးတွေနှစ်စဉ်ယူရိုတသန်းတည်းမနေရတဲ့တရဗီရေပန်းကြီးစီကိုမဆုမမွန်ကကဘာတလွားခီးသွွားအစီအစဉ်ကနေခေါ်သွားမှာပါခင်ဗျာ
အီတလီနိုင်ငံရောမမြို့တော်ကတရဗီဖောင်တန်တရဗီရေပန်းကြီးဟာကဘာပေါ်မှာဓာတ်ပုံအရိုက်ခံရဆုံးရေပန်းကြီးလို့ပြောရဲမမှားပါဘူးလမ်းသုံးခုစုံတဲ့နေရာမှာဆောက်လုပ်ထားတာမို့အီတလီလိုလမ်းသုံးသွဲလိုအဓိပ္ပာယ်ရတဲ့တရဗီရင်ပြင်မှာ18ရာစုခေတ်ဘရော့ခ်အနုပညာလက်ရာတွေနဲ့ခန်းနားလှတဲ့ရေပန်းကြီးဖြစ်ပါတယ်တရဗီရေပန်းကြီးဆောက်ဖို့စတင်ဒီဇိုင်းဆွဲခဲ့ပြီးနှစ်ပေါင်း50အကြာ1932ခုနှစ်မှာစတင်ဆောက်လုပ်ခဲ့ကြတာဖြစ်ပြီးတော့1962ခုနှစ်ကြာမှဆောက်လုပ်ပြီးစီးခဲ့တာမို့နှစ်ပေါင်း30ကြာအောင်ဆောက်လုပ်ခဲ့ရတဲ့ရေပန်းကြီးလည်းဖြစ်ပါတယ်မီတာ20ကျော်အကျယ်မီတာ30နီးပါးအမြင့်ရှိတဲ့တရဗီရေပန်းကြီးဟာဟောလိဝုဒ်ရုပ်ရှင်ကားတွေထဲမှာလည်းမကြာခဏပါလာအောင်ကိုလူသိများပါတယ်။ရောမမြို့ကိုရောက်လာသူတိုင်းရေပန်းကြီးစီမဖြစ်ဖြစ်အောင်လာပြီးတော့အကျွေစီပြစ်ထည့်ကြတဲ့အလေးအထားဖြစ်လာတာကလည်းဟောလိဝုဒ်ရုပ်ရှင်ကြောင့်လို့ပြောလို့ရနိုင်ပါတယ်။1954ခုနှစ်မှာပြသခဲ့တဲ့ Three Coins in the Fountain ဆိုတဲ့နာမည်ကြီးရုပ်ရှင်ကားထဲမှာရေပန်းကြီးတွေကိုအကျွေစီတစ်စီးပြစ်နိုင်ရင်ရောမမြို့ကိုနောက်တစ်ဆင့်အရောက်လာနိုင်မယ်။အကျွေစီနှစ်စီးပြစ်ထည့်နိုင်ရင်တော့ဆွဲဆောင်မှုရှိတဲ့အီတလီတယောက်နဲ့ချစ်ကြိုက်သွားမယ်။၃စီးပြစ်နိုင်ရင်တော့အီတလီမှာတွေ့တဲ့သူနဲ့လက်ထပ်နိုင်မယ်ဆိုပြီးရုပ်ရှင်ထဲမှာပါတာမို့ရောမမြို့ကိုရောက်လာရင်ဒီရေပန်းကြီးစီကိုတကူတကလာပြီးတော့အကျွေစီပြစ်ထည့်ကြတဲ့ထုံးစံဖြစ်လာခဲ့တာပါ။အကျွေစီပြစ်တဲ့အခါမှာလည်းညာလက်နဲ့ဘဲဘက်ပခုံးကိုကြော်ပြီးနောက်ပြန်ပြစ်မှဆူတောင်းပြည့်တယ်လို့ရုပ်ရှင်ထဲမှာပြသခဲ့ပါ
တယ်။I really happy.
ဘလို့ခံစားရသလဲဆိုတာရှင်းအောင်မပြတ်တော့ပါဘူး။တိတ်ကိုဝမ်းသာတယ်။စိတ်လုံရှားရတယ်။ဘလို့ပြောပြရမှန်းကိုမသိပါဘူးရှင်
။အခုလို့ကဘာတဝမ်းကရောက်လာကြသူတွေဖြစ်ကြတဲ့အကျွေးစီးတွေကနေတနစ်တနစ်ကိုယူရိုငွေတသန်းကျော်ရတဲ့အတွက်မြို့တော်သားရတိုးတက်ရေးလုပ်ငန်းတွေမှာတုံးရတယ်လို့ရောမမြို့တာဝန်ရှိသူတွေကပြောပြပါဗျ။မြောင်များလာတဲ့အကျွေးစီးတွေရှင်းလင်းရင်းနဲ့နှစ်ပေါင်း260ကျော်တက်တန်းရှိနေပြီဖြစ်တဲ့ရေပန်းကြီးကိုအသေးစိတ်ပြန်လည်မုံမှန်ရေးတွေလောလောဆယ်လုပ်နေတဲ့အတွက်အခုအချိန်လာလေသူတွေအနေနဲ့တော့ရေပန်းကြီးကိုပုံမှန်လို့မြင်ရမှာမဟုတ်ပါဘူး2024ဒီဇင်ဘာလကုန်ပိုင်းအထိကြာမယ်လို့မြို့တော်တာဝန်ရှိသူတွေကခန့်မှန်းထားတဲ့မွန်မှန်ကာလအတွင်းမှာထရေဗီရေပန်းကြီးစီရောက်လာကြသူတွေအတွက်ရေပန်းပေါ်ကနေဖြတ်ကြည့်နိုင်ဖို့အတွက်ယာယီလျှောက်လန်းလှုပ်ပေးထားပါတယ်အကျွေးစီးပြစ်ထည့်တဲ့အလေးအထားမပြောက်စေဖို့လည်းယာယီကံအသေးလေးလှုပ်ပေးထားပါတယ်
Diciamo eravamo a conoscenza che la fontana fosse chiusa mi dispiace molto per i ragazzi perché la prima volta vengono a Roma.
ဂျေဘန်ကြီးကိုပိတ်ထားတဲ့ဆိုတာသိရနဲ့လာခဲ့တာပါ။ရောမမြို့ကိုပထမဆုံးအကျဉ်းလာလေကြသူတွေအတွက်ကျွန်တော်တကယ်ကိုစိတ်မကောင်းပါဘူး။ဒါပေမဲ့အခုလိုဂျေဘန်ကြီးကိုကြည့်နိုင်အောင်လုပ်ပေးထားတာကတိတ်ကိုကြည်နူးစရာကဗျာဆန်တယ်လို့ထင်ပါတယ်
။ Travel ဂျေဘန်ကြီးကိုအဖြူရောင်ထုံးချောက်တွေနဲ့ဆောက်လုပ်ထားတာမို့အရောင်တွေညက်မသွားအောင်လို့တန်းစင်မုံမှန်မှုတွေကိုလုပ်ရတာဖြစ်ပါတယ်။အခုလိုအသေးစိတ်ရှင်းလင်းမှုတွေနောက်ဆုံးလုပ်ခဲ့တာက2014ခုနှစ်ဖြစ်တာမို့ဆယ်နှစ်တခါလောက်သာရှင်းနိုင်တာဖြစ်ပါတယ်။အထူးကတော့လီတာ3သိန်းလောက်ရှိတဲ့ရေတွေကိုဖယ်ထုတ်ပစ်ပြီးတော့ရေအစ်စ်လဲထဲဖို့လိုတာကြောင့်တခါတခါရှင်းဖို့စဉ်းစားပြင်ဆင်ရတယ်လို့ရောမမြို့တော်စီပင်သားရရေးတာဝန်ရှိသူတွေကပြောပါတယ်။ရေပန်းတွေကရေမထွက်သလိုကန်ထဲမှာလည်းရေမရှိပေမဲ့ရေပန်းကြီးကိုတမှုထူးပြီးမြင်ရတဲ့အတွက်ရောက်လာတဲ့ဧည့်သည်တွေကတော့အစ်စ်အဆန်းဖြစ်နေကြပါတယ်။
c'est formidable très 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 belle très très belle même sans
ဒီဘန်းကြီးကနေရေတွေထွက်မနေတာတောင်တိတ်ကိုလက်ရမြောင်လှပပြီးထူးခြားနေပါတယ်အခုလိုမျိုးဆိုတော့တိတ်ကိုအသေးစိတ်လှုပ်ထားတဲ့ဘီတုကလက်ရတွေကိုလည်းမြင်ရပါတယ်ဒါတွေကိုမုံမှန်ထိမ့်သိမ့်နေတာတွေ့ရတာလေကျေနပ်စရာဖြစ်ပါတယ်
သ Therapy Fountain Therapy ရေပန်းကြီးမှာအထူးရုပ်ထုကြီးကတော့ရောမဒဏ္ဍာရီတွေထဲမှာရေပိုင်းနှဖျားလို့အယုံကြည်ရှိကြတဲ့နှပ်ကျွန်းပုံရုပ်ထုကြီးဖြစ်ပါတယ်။နှမြင့်ပြန်နှစ်ကောင်နဲ့ပင်လယ်ပြင်ဆိုင်ရာနတ်ငယ်နှစ်ပါးရှေ့ကဆွဲတဲ့ကမာပုံရထလုံးပေါ်မှာနှပ်ကျွန်းနှဖျားလိုက်စီးနေပုံဖြစ်ပါတယ်။နံမြင့်ပြတ်နှစ်ကောင်မှာလဲတကောင်ကဆွဲရနောက်လိုက်ပြီးတော့နောက်တကောင်ကတော့ကလန်ကဆန်လုံနေတဲ့ပုံမျိုးအသက်ဝင်အောင်လို့ထုံးချောင်းနဲ့ထုစစ်ထားပါတယ်။လှိုင်းညင်တာနဲ့လှိုင်းထန်တာကိုသရုပ်ဖော်ထားတာဖြစ်တယ်လို့သမိုင်းပညာရှင်တွေကပြောကြပါတယ်။ရေပန်းကြီးကိုထိမ့်သိမ်းမောမတ်နေစဉ်အထုလုပ်ပေးထားတဲ့ရှောက်လန်းကြောင့်၁၈ရာစုခေတ်အနုပညာလက်ရမြောက်လာတဲ့ရုပ်ထုကြီးတွေကိုပို့ပြီးတော့အနီးကပ်မြင်ကြရပါတယ်။
No me esperaba, o sea, esto, porque se puede ver mucho más cerca con detalle y todo, pero sí.
ဒီလိုမျိုးကြည့်ရမယ်လို့မျှော်လင့်မထားပါဘူး။ဒါပေမဲ့အခုတော့ပို့ပြီးတော့နီးနီးကပ်ကပ်အသေးစိတ်မြင်ရပါတယ်။ရေကန်ကြီးပေါ်ကနေပြီးတော့လမ်းဖြတ်ရှောင်လာတာစိတ်ထဲမှာတမျိုးကြီးတော့ဖြစ်ပါတယ်။အနီးကပ်မြင်ရတာကတော့မယုံနိုင်စရာပါပဲ။ယောမမျိုးကြီးမှတွေ့သည်မြင်သည်အားလုံးကအံ့ဩမကုန်နိုင်အောင်ပါပဲရှင်။
ရေပန်းကြီးကိုဖြတ်ဆောက်ထားတဲ့ရှောက်လန်းပေါ်မှာတစ်ချိန်ကိုလူတရ30ပဲဖြတ်သွားခွင့်ပြုထားပါတယ်။ဒီကိုလာလေသူတိုင်းတရဗီရေပန်းကြီးရဲ့ထူးခြားမှုကိုမြင်နိုင်အောင်စီစဉ်ရတာဖြစ်တယ်လို့ရောမမျိုးတော်ဝန်ကပြောပါတယ်။လာလေသူတွေကလည်းဒါကိုနားလည်ပေးကြပါတယ
်။ Well, I think it's fantastic work. It's a definitely a monumental fountain.
တိတ်ကိုလဲရမြောက်ခန်းနားလာတဲ့ရေပန်းကြီးတစ်ခုဖြစ်ပါတယ်။သမိုင်းဝင်အဆောက်အဦတစ်ခုဖြစ်တဲ့အတွက်ထိမ့်သိမ့်ဖို့လိုအပ်ပါတယ်။ရေပန်းကြီးကိုအခုလိုပုံစံမျိုးနဲ့ကြည့်ရတာစိတ်တော့မကောင်းပါဘူး။ဒါပေမဲ့လှုပ်ရှားရှိတာတော့လှုပ်ဖို့လိုတယ်လို့ထင်ပါတယ်
။အီတလီနိုင်ငံရောမမြို့တော်ကိုနိုင်ငံတကာကလာလေကြသူနှစ်စဉ်35သန်းထက်မနည်းရှိပါတယ်။ရောမမြို့ကိုရောက်လာကြသူအများစုကလည်းစားတောက်ဆိုင်တွေ၊ကဖေးဆိုင်တွေနဲ့တိတ်ကိုစီကားလာတဲ့နေရာမှာရှိတဲ့အထင်ကရသရေဗီဖောင်တန်ရေပန်းကြီးစီကိုမဖြစ်မနေလာကြလေရှိပါတယ်။ဒီရေပန်းကြီးတဲ့ကိုအကျွေစီတစီပြစ်ထည့်နိုင်ရင်ရောမမြို့ကိုနောက်တစ်ခါလာလည်နိုင်မယ်ဆိုတဲ့အယူရှိတာကြောင့်တနည်းတနည်းရေပန်းကြီးကနေယူရိုငွေတစ်သန်းထက်မနည်းတဲ့အကျွေစီတွေကိုမြို့တော်တာဝန်ရှိသူတွေဆယ်ယူဖယ်ရှားပေးနေရပါတယ်ရှင်။ကျွန်မဆူမြတ်ပါပ
ါ။မဆူမြတ်မွန်စီစဉ်တင်ဆက်တဲ့အပတ်စဉ်ကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ View American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ခုဆက်ပြီးတော့ကျွန်တော်တို့ VOA မြန်မာပိုင်းကမြန်မာစံတော်ချိန်မနေ့ခင်းပိုင်းမှာထုတ်လွှင့်ပေးနေတဲ့မီတာလိုင်းအနည်းငယ်ပြောင်းလဲမှုရှိတဲ့အကြောင်းသောရရှင်တွေကိုအသိပေးကြပါမယ်။ VOA American အသံမနေ့ပိုင်းရေဒီယိုအစီအစဉ်ကိုလိုင်းလုံးမီတာနဲ့လည်းပြန်လည်ထုတ်လွှင့်ပေးပါပြီ။2024ခုနှစ်နိုဝင်ဘာလ28ရက်မနေ့အစီအစဉ်ကစတင်ပြီးတော့ VOA မြန်မာနာနဲ့ခင်းအစီအစဉ်ကိုမနေ့6နာရီကနေ6နာရီခွဲအထိပထမပိုင်းနာရီဝက်အတွက်လိုင်းလုံးမီတာ40 kHz 9533ညလိုင်းလုံးမီတာ32 kHz 6153ညလိုင်းလုံးမီတာ25 kHz 11865တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ပုံမှန်ထုတ်လွှင့်နေကြမနေ့6နာရီကနေ9နာရီအထိတနာရီလုံးစာအစီအစဉ်တွေကိုတော့ digital line တွေဖြစ်တဲ့လူတို့မိတ်ဆွေရုပ်တံလိုင်း VOA မြန်မာပိုင်း website စာမျက်နှာအပြင် Facebook နဲ့ YouTube စတဲ့ VOA လူမှုကွန်ရက်စာမျက်နှာတွေကနေလည်းတဆင့်နားဆင်ကြည့်ရှုအားပေးနိုင်ကြပါတယ်ခင်ဗျာကျွန်တော်တို့ဆက်ပြီးတော့ကြည့်ထားတဲ့သတင်းအချင်းချုပ်ကိုကိုစောမွတ်ကျော်ကတင်ပြပေးမှာပါခင်ဗျာ
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသမ္မတအဖြစ်တာဝန်ယူတဲ့ပထမဆုံးနေပါပဲအိန္ဒိချင်းမက္ကဆီကိုကနေဒါကသွင်းကုန်တွေကိုအခွန်25ရာခိုင်နှုန်းတိုးကောက်မယ်ဖြစ်ပြီးတော့တရုတ်နိုင်ငံကပြည်ကွန်ပစ္စည်းတွေကိုတော့နောက်ထပ်10ရာခိုင်နှုန်းတိုးကောက်မယ်လို့ပြောဆိုလိုက်ပါတယ်သမ္မတအဖြစ်ကျန်းသက်စာကျင်းစုတာဝန်ယူမဲ့ဇန်နဝါရီလ20ရက်နေ့မှာလက်လွတ်စပယ်ဖွင့်ထားတဲ့မက္ကဆီကိုကနေဒါနယ်စပ်တွေကတွေဝင်လာတဲ့ကုန်ပစ္စည်းတွေကိုအခုလိုအခွန်တိုးကောက်မယ်လို့ရွေးကောက်ခံသမ္မတထရန့်ကပြောတာဖြစ်ပါတယ်Israel အနေနဲ့နောက်ထပ်အကြောင်းပြချက်တွေလုပ်မနေဘဲ Lebanon အခြေစိုက် Hezbollah တွေနဲ့အပြစ်ခတ်ရက်စဲရေးသဘောတူဖို့ဥရောပသမဂ္ဂနိုင်ငံကြီးမူဝါဒဆိုင်ရာအကြီးအကဲ Joseph Borrell ကအင်ကာနေမှာတိုက်တွန်းပါတယ်။ Israel Lebanon နဲ့ဇက်တျှောက်လာပေါင်းအတော်ကြာတိုက်ပွဲတွေဖြစ်နေတာကြောင့်ဥယင်ဆွန့်ခွာထွက်ပြေးနေရတဲ့အရသားတွေများပြားလာပြီးအပြစ်ခတ်ရက်စဲရေးဟာမရှိမဖြစ်လိုအပ်တယ်လို့ Joseph Borrell ကပြောဆိုပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအထူးသဖြင့်တရုတ်နိုင်ငံနဲ့နယ်စပ်ဒေသတွေမှာတည်ငြိမ်ရေးအစွမ်းကုန်အားပေးမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ် အင်းဒီချင်းကောင်းပြည်သားစွာမြန်မာနိုင်ငံနဲ့မြောက်ပိုင်းဒေသတွေအခြေအနေနဲ့ပတ်သက်လို့အထူးဆိုရင်ပြည်နိုင်ငံတွင်းစစ်ပွဲတွေဖြစ်ပွားတာကိုအခိုင်အမာဆန့်ကျင်ပါတယ်လို့လည်းပြောဆိုပါတယ်မြန်မာနိုင်ငံမြောက်ပိုင်းပဋိပက္ခတွေချုပ်ငြိမ်းသွားအောင်သက်ဆိုင်သူတွေအားလုံးဝိုင်းဝန်းအပြေရှာဖို့လိုအပ်တဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်စစ်ပွားတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံဘက်ကနေတရားမဝင်တည်ဆောင်လာတဲ့မက်တာအဖက်တမင်း၅တပ်မှ၅ဒံလောက်ကိုအိန္ဒိယကမ်းခြေစောင်းတပ်တွေကကပ်ပလီပင်လယ်ထဲမှာဒီကနေ့ဖမ်းဆီးရမိခဲ့တယ်လို့အိန္ဒိယအာဏာပိုင်တွေကထုတ်ပေါ်ပြောဆိုပါတယ
်ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုကိုစောမိုးကျော်တင်ပြပေးခဲ့တာပါခင်ဗျာကျွန်တော်တို့ရဲ့အင်္ဂါနေ့ညအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကမခင်လေးဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bus နဲ့ Jumbe Hamza တို့ဖြစ်ကြပါတယ်ဒီကနေ့အတွက်အစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးခဲ့တာပါ View American တန်းရဲ့အင်္ဂါနေ့ညအစီအစဉ်တွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ View ကိုကြည့်ရှုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောရရှိမြန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာThis program has come